သာသနာတော်နှစ်2554ခုနှစ်ဘောဇာတဂရိ1382ခုနှစ်နတ်တော်လပိချုံ5ရက်2010ခုနှစ်ဒီဇင်ဘာ26ရက်နေပြည်တော်ခရိုင်တကုံးမြို့နယ်ရွှေအင်းရိပ်သာပရိယတ်တိသာသနာကြီးနေ50ပြည့်အမတ်တရားအဖြစ်ဖြင့်ဆင်းကျင်းပပြုလုပ်အပ်သည့်ရှေရုဓမ္မသဘင်ဓမ္မအမတ်တပင်ဟောကြားအပ်တော်ဓမ္မစကြာညာဤအမတ်တရားဒေသနာတရားတော်ဒီကနေ့ညဓမ္မသဘင်ခန္ဓာကိုရှေဘုံတော်ခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာကိုအယုတ်ပြုပါတိကျူဖွယ်စွာအပ်သောဝန္ဒနာပနာမအာတိတကာထာကိုယဆုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပံကောတိဟိပိယပမေယံကာလံကရွန်တော်တိတုကရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထုံးဝိနိယမြာစွာသတ္တဝါဤသံသာစီပွားလူလာတောင်းတကုန်ပေါင်းခါသဖြင့်နာထအမိညာချင်းရှင်တော်မြတ်ဖရာသည်ကပ္ပံသောတိဟိတိဂရေကမာအေဋ္ဌအတ္တထာသောဖြင့်တော်လည်းအဘယ်မိညာဉိတတိုင်းတာဖောပြခြင်းမှာမစွမ်းနိုင်ပါသောကာလနေအသင်ချေသိဉ္ဇောရှိကြောကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလောကအတိဒုက္ခရာမျိုးစားတဲ့ခြေအင်္ဂါမေတ္တာကြီးမှသမီးသာလင်တထာဇနေဆွမ်းရင်းကြီးဟုချက်တိထဝေငါးသက်အစုအလုံးခဲရသောမူလကိုကရုဏာဘုရားဖြင့်ညာဟိတံချုပ်ကိုအားထုတ်တော်မူရသည်ဖြစ်ပေခေရလက်ချင်းမျက်လုံးအသက်ဆုံးနှင့်နှလုံးစိတ်ဝံကိုယ်တော်ဤပင်မင်းတို့ကတောဝဒနာချိန်ပညာစွာရောက်တော်မူကြရရှာလိမ့်မည်မဟာကရုဏိကသတ္တဝါများယဝေတာကေတုတနာရှိခင်မဟာကရုဏာရှင်ဖြစ်တော်သောတဏ္ဍနာကသဝိနည်းများစွာတတ္တဝါဤချမ်းသာစီးပွားလူလာတော်ဒအကုန်ပေါင်းခါသဖြင့်နာထအမိညာထွေရှင်တော်မြတ်ဖရာအားနမောယုသိပြောင်းပြောမှန်ကိုလျောဖြင့်ကရောယောကျူရှိခိုးခြင်းသည်အတ္တဝေဝတုစင်စစ်မဲ့သည်ဖြစ်ပါစေတည်းဓမ္မစကြာညာဤအမတ်တရားဒေသနာအာရုဒိယချက်ခင်တို့ရဲ့ပရိသတ်တို့ဓမ္မစကြာတရားကိုမြတ်စွာဘုရားဟာဘုရားဖြစ်သူရောက်ပြီးတဲ့နောက်မှာနှလားမြောက်ဖြစ်တဲ့ဝါဆိုလမ်းကြီးလေးမှာဟောတဲ့အဲ့လိုအလုံးသိကြဝါဆိုလမ်းကြီးနေကြမှာညနေချိန်ကနေစပြီးတော့ဓမ္မစကြာတရားဟောတယ်အဲ့ဒီဓမ္မစကြာတရားဟောတဲ့နေရာကမထခင်နောက်ထပ်ဘာတရားတွေဆက်ပြီးတော့ဟောနေတယ်လဲဆိုတာမှတ်သားဖို့လိုအပ်တယ်ဓမ္မစကြာတရားဟောပြီးတော့ဓမ္မစကြာတရားဟောတဲ့ပလင်မှာပဲမြတ်စွာဘုရားဟောဟိမဝတ္တုတ်ဆိုတာဟောခဲ့အဲ့ဒီဟိမဝတ္တုတ်ဆိုတာသုတ္တနိဗ္ဗာန်ပါဠိတော်မှာခန္ဓာပေါင်း30နဲ့ ေဝနာဘုရားတော်တဲ့ကိုမှတ်တမ်းတင်ထားလို့ရှိအဲ့ဒီတော့ကလည်းဘုရားတို့ဒီကနေ့မတန်းနိုင်ကြရအောင်မတ်လို့သားလို့လွယ်ရအောင်တပည့်ဆက်ကြာညဤအမတ်တရားဒေသနာလို့တပည့်ဆက်ကြာတရားဟောခဲ့တဲ့ညမှာအမတ်တရားတွေဘာတွေရှိတယ်လဲဆိုမတားပြီးတော့ကြည့်ကြတော့အဲ့ဒီတုံ့ပြန်ဖြစ်ပေါ်လာလို့စัจကြောင်းကြီးကိုရှင်းပြတော့ပြောအောင်ပါရကပါမှာဘုရားကားဆိုဖွင့်တယ်လူရည်တတံအနည်း၄000တောင်းမှာပထမဆုံးကကုတ္တန္တမြတ်စွာဘုရားဖွင့်နိုင်တယ်အဲ့ဒီနောက်မှာတတန်းတွေကဆုတ်လာပြီးစနေတန်းကပြန်တက်အသင်္ချေတန်းရောက်သင်္ချေတန်းကနေတခါပြန်ပြီးတော့ဆုတ်လာလိုက်တော့သူရဲ့အသက်နှစ်3000တန်းရောက်လာတဲ့အခါဒုတိယရောက်ကောဏကမ္မနဆက်ဆော့ပြားဆော့ဖွင့်ပေါ်လာတယ်အဲ့ဒီအတိုင်းပဲဆုတ်ကတက်ခတ်လူရည်တတန်းဟာစနစ်တမ်းကြီးအောင်ဆုတ်သွားပြီးတော့ပြန်တက်အသင်ချေရအဲ့ဒီကနေပြန်ဆုတ်လာလိုက်တဲ့အခါမှာလူရည်တတန်းအနည်း2000တန်းရောက်လာတဲ့အခါမှာကတ္တဝမြတ်စွာဘုရားကကတ္တဝမြတ်စွာဘုရား2000တန်းမှဖွင့်တဲ့အခါတတ်တော်16000လောက်ပြိဋိဘံဆံရဒါဘုရားရဲ့ရထုံးတန်းစေနှစ်တောင်ပြည့်အောင်တက်တော့ဒီတန်းပြည့်တော့ပြေးကြဘူးတက်တော့16000ပြည့်တဲ့အခါမှာကတ္တဝမြတ်စွာဘုရားပြိဋိဘံဆံပါပြိဋိဘံဆံတဲ့အခါမှာကတ္တဝမြတ်စွာဘုရားရဲ့ရုပ်ကလတ်တော်ကိုတိစောတမိခရတဲ့အခါတတော်ဟာတဆူပဲဖြစ်ခြင်းခုဘောရမမျက်စောပြားကြတယ်တတော်ကိုဆူပေါင်းမြောင်များတော့ချက်ဘာဖြစ်လို့တတော်ဟာကတ္တဝမျက်စောပြားလက်ထက်မှာတဆူပဲကျင့်ကြံရတယ်လဲဘာကြောင့်ဘောရမမျက်စောပြားကြတယ်တတော်ကအစိတ်အစိတ်အသေးလေးတွေစိုက်မျိုးစုံဖြစ်ရတယ်လဲတတန်းရှိတဲ့မျက်စောပြားတွေကြပြိဋိဘံဆံတော်လိုက်တဲ့အခါတတ်တော်သုတဲ့ခန္ဓာကိုယ်တော်မှာရှိတဲ့သွေးတွေသားတွေအယူတွေအားလုံးစွပောင်းပြီးတော့တတ်တော်ကသုရဲပဲဖြစ်သွားဒါကြောင့်မလို့ဇေတိတဲ့အခါသုပဲတဲ့ကောရမမြတ်စွာဘုရားကတော့တတန်းကအမှန်တိုးလာလူရဲ့အနှစ်တရားဓမ္မပွင့်တယ်။မြတ်စွာဘုရားလူ့ဘဝမှာ80ပဲနေသွား။အဲ့တော့ဘုရားနဲ့တွေ့လျက်တဲ့ပုဂ္ဂိုလ်နဲ့မတွေ့လျက်တဲ့ပုဂ္ဂိုလ်ဆိုမတွေ့လျက်တဲ့ပုဂ္ဂိုလ်ကြီးအများကြီးပဲ။အဲ့ဒါကမတွေ့လျက်တဲ့ပုဂ္ဂိုလ်ကြီးအတွက်မြတ်စွာဘုရားတိကျအဋ္ဌံထားရတယ်။မြတ်စွာဘုရားရဲ့ဓာတ်တော်လေးကိုပူဇော်ကြမယ်ဆိုပြီးကောင်းကျိုးချမ်းသာတွေရနိုင်ဖို့ဆိုပြီးတော့တတ်တော်လေးအစိမ့်စိမ့်ကွဲဖို့မြတ်စွာဘုရားကစံတပ်ပြည့်မဲ့ပေါ့အဲ့ဒါကြောင့်တတ်တော်လေးအစိမ့်စိမ့်ကွဲပြီးတော့စေတီပချိုးတွေပေါ်များလာပေါ့မြန်မာနိုင်ငံမှာဆိုလို့ရှိရင်စေတီပချိုးတွေကအမတန်မှများအနေနဲ့ရရမှာဆိုရင်စေတီပချိုးတွေအမတန်များလို့နိုင်ငံသားလူတွေကမြန်မာပြည်ကိုသတိနောက်ပခိုးထားတဲ့စေတီပချိုးတွေပေါ်ပြတဲ့နိုင်ငံလို့တောင်းလာပဲခေါ်ထားကြတယ်ဆိုစေတီပချိုးများတယ်ဆိုတော့မြတ်စွာဘုရားတတ်တော်တွေကများတာပေါ့ပရမသုတ်တတ်တော်တွေကိုဖြန့်ဝေတဲ့အချိန်တုန်းကတော့စေတီက၈စုပဲရှိအလုံး၁၀စုပဲရှိမြတ်စွာဘုရားတတ်တော်နဲ့တဲတာက၈စု ဘုရားတော်တော်ချဲ့တဲ့ရွှေခွေးကြီးကိုထာဝရပြီးတည်တာတဆူမိွေးတွေကိုထာဝရပြီးတည်တာတဆူလို့ပထမဆုံးချူပလို့ခေါ်တဲ့မြတ်စွာဘုရားကိုညီမပြီးတော့ပူဇော်တဲ့စေတီအလုံးစံတွေရှိအတော်တော်မင်းကြီးလက်ထက်ရောက်တဲ့အခါကျတော့စေတီပေါင်း7000နေတော့အများခုဝင်ရအောင်ဓာတ်တော်ကိုဖြန့်ချက်ပြီးစေတီပေါင်း7000လေးတော့ထိအောင်တပည့်ခန္ဓာပေါင်း7000လေးတော့ပူဇော်တဲ့အနေနဲ့စေတီပေါင်း7000လေးတော့ကျောင်းပေါင်း7000လေးတော့ဆိုတာလေဒီလိုသာသနာကိုဖြန့်မယ်ကျက်ပြအောင်ဆောင်ရွက်ခဲ့တော့ဒီကောင်းကြီးအဲ့ဒီတော့ကခန္ဓာမျက်စောများပြိဋိဘံဆံသွားတဲ့အခါအဝိဒံချိမားတဲ့စေတကြီးတစုတဲ့တေတပြဆိုတဲ့မြို့ပြိဋိဘံဆံအဲ့ဒီတေတပြမြို့မှာပဲသဗ္ဗမြတ်စွာဘုရားရဲ့ဇေဒီကိုတဲ့တယ်အဲ့ဒီမြို့ကပဲဖြစ်လိုက်တဲ့မြို့ကောင်းသားနှစ်ယောက်ဟာစေတီတော်ကြီးထစ်တင်ပြီးတော့စေတီတော်ပူဇော်ဝဲလုပ်တဲ့ပွဲမှာသာသနာ့ဘောင်ဝင်လိုက်ကြတော့အမျိုးသားတွေရောသာသနာတော်ဝင်လာပြီးတော့သာသနာရဲ့လုပ်ငန်းနှစ်ခုဖြစ်တဲ့သဗ္ဗေကျမ်းဂန်သင်္ချာရင်းဆိုတဲ့ခန္ဓာဒုရတရားမကျူးသာအထောက်ချင်းလို့ဆိုတဲ့ဝါသဒုရသုံးဥပ္ပဒနာဒုရဒုရနှစ်ခုစလုံးဖြစ်ခြင်းမို့ရာအတွက်ရှင်ဥဒ္ဓါသတင်ညာလည်းပိဋကတ်ဒီသတင်လိုက်တဲ့အခါညာထက်တဲ့ပုဂ္ဂိုလ်ကြီးကျူးသာပြီးသင်လိုက်တော့မကြံခင်ပဲပိဋကတ်ထဲမှာနေမှာကျွမ်းကျင်နေတဲ့ငယ်ချင်းညာနှစ်ပါးဖြစ်တယ်။ဒါဆိုဘုရားဟောကြားတဲ့တရားတော်တွေကိုဖြန့်ဖြူးလို့ဘုရားဟောတဲ့တရားတွေကိုပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်တို့တပါးတပါးတဲ့တပည့်အချံတွေပြိသက်900ရှိတယ်။သူကမှအတော်ကြောကြားတဲ့ဆရာတော်ကြီးနှစ်ပါးပေါ့။အဲ့လိုစတ္တပိတ္တနဲ့အနွန်ကျော်တဲ့ဆရာတော်ကြီးနှစ်ပါးမှာတနည်းကျတော့ပြတ္တနာလေးတစ်ချုံလားရှားတရောမှာဘုန်းကြီးနှစ်ပါးရှိအဲ့ဘုန်းကြီးနှစ်ပါးမှာပြတ္တနာရှိဒီပါကတဏ္ဍာရောဒီနဲ့မသိမလျော်တဲ့အမှုကိုဖြူဖြူတဲ့အခါကျတော့နောက်တစ်ပါးကရှင်ပြတာမလုပ်တဲ့ဘူးဉာဏ်တရားတွေနဲ့မသိမလျော်ဘူးလို့ဆိုတော့အဲ့ဒီဝိနည်းစကားနဲ့မကြီးမသိမတဲ့လောက်တဲ့ကိုယ်တော်ကသူကဆယ်ရက်လေပြောရဲဆိုရဲနှုတ်ချမ်းအားချမ်းပေါ့အဲ့လို့ဆိုတော့သူကအပြောခံတာပြောခံသူသူတော့လည်းပဲသူ့ရဲ့လုံရတဲ့ကိုခဏဆရာတော်ကြီးတွေစီတင်ပြလိုက်ရင်ဆရာတော်ကြီးတွေကဘယ်သူမှားတယ်မှန်တယ်ဆိုတာဆုံးဖြတ်ပေးကြတယ်။အဲ့ဒီလိုဆုံးဖြတ်ပေးဖို့သူရဲ့လုပ်ရတဲ့ကောင်ဝိနည်းစကားနဲ့မညီဘူးဆိုတာကိုဆရာတော်ကြီးတွေကဆုံးဖြတ်ပေးမှာအဆုံးဖြတ်ပေးလာလို့ရှိရင်သူဟာသာသနာပေါ်မှာရပ်တည်နိုင်မှာမဟုတ်ဘူး။အဲ့တော့အဲ့ဒီကိုယ်တော်ကလက်ဥောင်းသူပါကြိုးစားတော့ဆိုတော့အဲ့ဆရာကြီးနှစ်ပါးစီတော့တပည့်ခံဆရာကြီးနှစ်ပါးကျင်းနလောက်ဝေခံပြီးတဲ့အခါကျဆရာကြီးကိုခွင့်တာတော့လို့ဆိုသူပါဒီလိုပြဿနာရှိတယ်သူနဲ့မတည့်တဲ့ကိုတော့ဆရာကြီးတွေကိုတာပြီးဆုံးဖြတ်တောင်းလိုက်တယ်အဲ့တောင်းတဲ့အခါမှာဆရာတို့တတိယကိစ္စကိုအမှားမှဆုံးဖြတ်မပေးမှနဲ့နှုတ်ပိတ်ရင်ကုန်နေမှာ။နော်။နှုတ်ပိတ်ရင်ကုန်နေလို့ဆရာတော်ကြီးတွေကိုအတင်းကျပ်သူကတောင်း။တောင်းတဲ့အခါကျတော့ဆရာတော်ကြီးကတာဝန်ရည်ကိစ္စနဲ့ပတ်သက်လာနှုတ်ပိတ်ရင်ကုန်နေလို့မရှိဘူးလို့ဆိုတော့သူကတတိယအောင်ပြောတော့ဆိုတပိတော်ကံနဲ့တပိတော်ထိုင်နဲ့တပိတော်ကံခံစရာရှိတပိတော်ပဲခံရမယ်ရှင်များတို့ဘာမှဝင်မပြောပါနဲ့ တိတ်တိတ်လေးနေပြီးတော့ဆုံးဖြတ်မပြီးပါနဲ့နောက်ပိုင်းမှာဆရာကြီးတွေဘောတူလိုက်ရတယ်ဆရာကြီးတွေဘောတူလာတဲ့အခါသူကအေးအေးဆေးဆေးမနေဘူးသူ့ကိုဆွဆွဲတဲ့ကိုလိုစီသွားပြီးတော့ကဲဘယ်သူကတတ်နိုင်သေးရောမို့တတ်နိုင်လဲသွားဆရာကြီးတွေစီဆုံးဖြတ်ခံပြီးတော့ဆရာကြီးစီစီကတော့ဆုံးဖြတ်ချက်ရလာပြီသူ့ဘာမှအပြစ်မရှိဘူးဆိုတော့အငြိမ်းမနေပဲနဲ့ပြောတော့ခဏကူတော့ဆရာကြီးလေးစီတောင်လာပြီးရရှောက်တော့အဲ့လိုရှောက်တဲ့အခါဆရာကြီးတွေကကောင်းနေဆိုတဲ့ကောင်တော့ပြောခဏကတော့သူကပဋိညင်ပေးလိုက်တာဆိုတော့ငြိမ်းနေကြအဲ့တော့ဟိုပုဂ္ဂိုလ်ကအောင်လို့အမရဖြစ်တယ်ကောဆရာတော်တို့ဒီကိစ္စငြိမ်းပြရမှာမဟုတ်ဘူးမှားရင်လည်းမှားတယ်လို့ဆုံးဖြတ်မမရတဲ့ဒီနှစ်ပါးကတင့်တင့်ညင်ညော့ဖြန့်ပြေးပြီးပြီးဒီလိုပဲလုပ်တဲ့နယ်အဆုံးဖြတ်လည်းမသိဘူးအကောင်းလည်းမပြောအဆိုးလည်းမပြောဒီလိုနှုတ်ပိတ်ရင်ကုန်တယ်လို့မဖြစ်ဘူးလို့ပြောတယ်ဆရာတော်ကြီးကမလှုပ်ဘူးမလှုပ်တဲ့အခါကျတော့ဟိုကတော့ကစိတ်ပြက်တော့စိတ်ပြက်သွားပြီးတော့ဆရာတော်ကြီးတွေရှိတယ်အရှင်ဘုရားတို့ဟာမြတ်စွာဘုရားရဲ့သာသနာမျက်နှာကိုမကြည့်ဘူးပုဂ္ဂိုလ်ရဲ့မျက်နှာကိုကြည့်တယ်သာသနာကိုမဆောင်လျှောက်ခဲ့တဲ့ပုဂ္ဂိုလ်တယောက်ကိုဆောင်လျှောက်တယ်ဒီနေ့မှာကတ္တဘုရားပြိဋိဘံဆံသွားပါပြီဘုရားသာသနာလည်းပွဲပါပြီဆိုပြီးတော့အဲ့ဒီကိုယ်တော်ကချုံချုံချလို့တဲ့အဲ့ဒီမှာဒီကိုယ်တော်ကြီးတွေကတောင်ဝေကရအေးတို့မောင်တာလေးလုံးမိပြီပုဂ္ဂရောပဲလိုက်ပြီးတော့တို့ဘာမှမပြောပဲနဲ့နေချင်းဖြစ်သာသနာကိုမြောင်းနဲ့ရောက်အောင်တို့လုံးလိုက်ကြပြီအဲ့ဒီစကားလုံးကြီးကပါဠိထဲမှာပါနေသုတ်ပြီဆိုတဲ့စကားလုံးသာသနာကိုမြောင်းနေထဲ့ခဲ့မြောင်းနေပြစ်ချလိုက်ကြပြီဆိုပြီးတော့အဲ့ဒီကိုယ်တော်ကြီးစတတ်တဲ့ဆရာတော်ကြီးတစ်ပါးကဒီလိုအရမဝါဒီပုဂ္ဂိုလ်ဘက်ကလိုက်ပြီးတော့သာသနာမျက်နှာကိုမကြည့်ပဲနဲ့အာနာလို့အဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်မပေးပြထားလိုက်ရလို့ပြီးတော့စိတ်မကောင်းဖြစ်လိုက်ကြတာတစ်သက်လုံးစိတ်မကောင်းဖြစ်သွားအဲ့လိုတစ်သက်လုံးစိတ်မကောင်းဖြစ်ပြီးတော့စိတ်မကောင်းနဲ့ဒါလိုပဲစိတ်ထဲမှာမကောင်းဖြစ်ပြီးနောက်ဆုံးကြတော့ဒီအတွေးရဲ့ထွန်းမှုတွေပဲကျန်တော့ဘူးသွားကြတယ်ကျန်တော့ဘူးသွားတော့ဒီကိုယ်တော်ကြီးတွေကတကယ်တော့သူတော်ကောင်းကြီးတွေပဲခဏကူတော့အတင်းချက်ပြောရမယ်သူတို့ဆန္ဒမပါနိုင်ဘူးလိုက်လျောလိုက်ကြသူတို့လိုက်လျောပြီးတော့စိတ်မကောင်းဖြစ်ပြီးတော့ပြန်တော်မူသွားကြတဲ့အခါကျအထက်နှပ်ပြေမဖြစ်ပဲနဲ့တောင်စောက်ဘလူးကြီးတွေတော့ဖြစ်ခုခေတ်ခေါ်နေပြောရစို့တောင်ပိုင်းဘိုးဘိုးကြီးတွေပေါ့နော်တောင်ပေါ်မှာသွားပြီးတော့နတ်ဘလူးကြီးတွေသွားဖြစ်နေကြအထက်နတ်ကြီးတွေကိုမရောက်နိုင်ဘူးနတ်တော်နတ်ပဲဟောတန်းကြတဲ့ယက္ခဆိုရယ်နှမျိုးရဲ့မှာဖြစ်တယ်တူကဟိမတတောင်မှာသွားဖြစ်တယ်တူကတာတာကိရိဒဆိုတောင်မှာဖြစ်တယ်အဲ့တို့ကဒီတောင်ဆုံးနတ်ကြီးတွေကသူတို့အတိုင်းဝိုင်းထဲမှာသူတို့မှလည်းမကြကနာဆုံးစည်းကြတလားကို၈ချိန်တော့ဆုံးသင်းမှုပြုလုပ်ကြတယ်တရကြခုခေတ်ဆိုမီတင်ပေါ့နော်အစည်းအဝေးပေါ့ဆုံးစည်းကြတဲ့အခါမှာဟိမဝတ္တဆိုတဲ့ဟိမဝတ္တတောင်ကတောင်ထိပ်တစ်ခုမှာအဲ့ဒီနတ်ကြီးဒီတောင်ဆောင်တဲ့ဆုံရတဲ့အခါအလုံးနဲ့ရဲရဲကတောင်ပိုင်းနဲ့ကြီးတွေတက်လာ
သူတို့တို့ပြတ်ဆုံပြတ်ဆုံတဲ့အခါကျတော့အတိတ်ကိုပြန်အောင်ပြီးပြတ်အတိတ်အကြောင်းအရာတွေပြန်ပေါ်လာပေါ်လာတဲ့အခါကျတော့ဟာတကယ်ချင်းပဲဖြစ်တာဆိုတော့သူကသာတဂီရီသာတဂီရတောင်းအောင်ဆိုတယ်သူကမေမောရတောင်းအောင်ဖြစ်စိတ်မကောင်းညဘူးသူမိုင်းနဲ့လုံရတဲ့စိတ်ချမ်းသာတာစိတ်ချမ်းသာဖြစ်ခဲ့ကြတဲ့တို့ကအထက်တက်ပြီမှမဖြစ်နိုင်ပဲနဲ့အခုတို့တော်ရီတောင်းနေတဲ့မှာနောက်လူလာပြီးတော့ဖြစ်နေရတယ်အဲ့လိုတဝုကိုမြေမဝတ္တနတ်လို့ခေါ်ပြီးတော့တဝုကိုတတဂိရဏအချမ်းရံသူတို့ရဲ့အချမ်းရံတတိယနေ့ကလည်းသူတို့နဲ့ပဲအတူဖြစ်ကြတယ်ဒါမျိုးကဆုံးတတ်တယ်နော်စိတ်တချင်းတူလို့ရှိရင်သွားဆုံးတတ်အဲ့ဒီအချိန်မှာသူတို့နတ်ဖြစ်ပြီးတဲ့နောက်ပိုင်းမှာသာကဝတရားနောက်ပိုင်းမှာဖြစ်ဖြစ်ခဲ့ဖြစ်ဖြစ်ခုသူတို့ကတက်တန်းရှိတော့လောကမှာဘောရမမြတ်စွာဘုရားပွင့်တယ်ဘုရားသူပွင့်တယ်ဆိုတဲ့အချိန်မှာဘုရားတော်တို့သတိတည်တဲ့အခါတို့ဖောက်လို့တဲ့အခါတို့ဒီလိုထူးခြားတဲ့အခါသမယတွေမှာငလင်းယုံတော်ကြီးတာဆိုလို့ရှိတယ်အဲ့ဒီမှာသူတို့အမှတ်တမဲ့နေလိုက်ကြတာမသိဘူးလောကမှာဖျားပွက်နေဆိုတော့ဘုံနဲ့ကြည်ပွားနေတတန်းရှိကောဘဖျားပွက်လာသူတို့မသိလိုက်ကြညစောဖျားပွက်ပြီးတော့ကဆောလာပြင်းနေမှာဖျားဖြစ်နေုံလာပြီးကြော်ထီအောင်နေုံလာပြီးကြော်နေုံလာကုန်ထီအောင်ညစောဖျားဗောရိကဏ္ဍမှာတရေသုံးပြီးတော့ပါဇောလာကြတဲ့အခါတပည့်ဆက်ကြတရားဟောဖို့ဣတိပတနာဟောနှစ်လမြောက်ဣတိပတနာတော်ချောင်းပါဇောလာပြည့်နေကြတယ်တပည့်ဆက်ကြတရားဟောအဲတပည့်ဆက်ကြတရားဟောတဲ့အခါလောကကြီးမှာထူးထူးခြားခြားနေဖြစ်ပြီးအားလုံးကြားလို့ရတယ်တပည့်ဆက်ကြတရားဟောတဲ့အခါမှာနော်ပြဿနာထဲမှာအားလုံးရှိတယ်တတတဟတိလောကဓာတုတံကံပိတံပကံပိစကြဝဠာတိုက်တောင်းဟာတိတ်တိတ်တိတ်တိတ်နဲ့တုံလို့ထူးခြားတဲ့အမတ်တရားတွေလည်းဖြစ်ပေါ်မဆက်ကြပြားဟောပြီးဆိုတော့ဒီနေရာမှာဒီတုံ့ပြန်မှုကြည့်လိုက်လို့ဆိုရင်ဘုဇ္ဇံတရားဟောပြီးမှနေရင်လောက်လာတော့ဘုဟောနေတဲ့အချိန်မှာလောက်နေပြောလို့ရတယ်။အဲဒီညနေအချိန်မှာဘုဇ္ဇံတရားစဟောပြီးဆိုရဲတော့တဘုဇ္ဇံတုံးမှာတော့ဘုဇ္ဇံတရားဟောမှဟောပြီးမှလောက်တဲ့သဏ္ဍာန်မျိုးရေးထားတယ်ပေါ့နော်။တောတော့ဘုဇ္ဇံတရားစဟောပြီးဆိုရဲထူးခြားတဲ့လောကမှာအမတ်တရားကိုပေါ်လာတယ်မြင်နေလှုပ်တယ်ထူးခြားတဲ့အရင်းအောင်ကြီးတွေဖြစ်ပေါ်လာတယ်မပွင့်စဘူးအခါမဟုတ်ပဲနဲ့ပန်းနေပွင့်လာတယ်ဒီလိုထူးခြားတဲ့ဖြစ်စဉ်တွေဖြစ်ပေါ်လာတဲ့ဘုရားတတိယလိုက်တော်လို့ဆိုတယ်ဘုရားဒီဒါဆိုမြတ်တရားဟောတဲ့ဒေသနဲ့သိပ်ပြီးတော့အလံမဝေးတဲ့တတဂိရတောင်စောက်မြတ်ကြီးကသွားပြီးတော့ကြည့်လိုက်။ဒါလိုက်တော့သူကြည့်လိုက်တယ်။အာသာဘုရားဖွင့်လို့ဓမ္မစကြာတရားဟောလို့ဒါလေးဖြစ်တာဆိုတော့သိတယ်။သူ့ချန်ရပြည့်တတ်တဲ့ဓမ္မစကြာတရားသွားနာတယ်။သွားနာတဲ့အခါကျတော့ဒါဆိုမြတ်ဓမ္မစကြာတရားဟောနေတဲ့အချိန်မှာလူသားအနေနဲ့ကတော့၅ယောက်ပဲရှိတယ်။သူတို့မှလူတွေကဓမ္မစကြာတရားကျမ်းစာကိုမသိလိုက်ကြ။အဲ့ဒီ၅ဥဆိုတာယသိ၅ဥပဲအဲ့ချင်းတော့သစ္စာဝကီယသိအနေထားပဲရှိသေးတယ်။အဲ့ဒီ၅ဥပဲလူသားတွေသို့တော့လက်တွေချင်ပါတွေကတော့အများကြီးပဲလာကြ။ခန္ဓာသင်္ဆာနဲ့အာဟောဝေဖြစ်လို့ သိလို့လာတာရှိတယ်ကျွတင်ပြီးတော့သိနေလို့လာကြတာလည်းရှိတယ်ပိဋကနတ်မြတ်ပါပိဋကကအလွန်များတယ်ခုနသာသာဂိရိယလည်းအဲ့ဒီနတ်ကလည်းပဲဒီချင်းนี่လည်းသိရောဘုရားပွက်တယ်ဆိုရင်ဒီချက်ချင်းလားဒါဆက်ကြတရားပွက်မှာဒီလာမှာလာနာတဲ့အခါကျတော့တို့တငယ်ချင်းတွေရောလောကမှာထူးခြားခြားရှိရင်ပြောစရာလို့ဆိုပြီးတော့ပြောတာရှိတယ်တရားမှာရင်သူ့စိတ်ကပဲရောက်နေတော့ဆိုငါတငယ်ချင်းဒီဘောတာများပါမပါရလားဒီတရားဝဲမှာလိုက်ချိနော်ဒီမောဒါလည်းဒီတရားဝဲကိုသိလာတရားဝဲပြန်လာနာလာလို့စိတ်ကအဲ့ဒီသူ့တငယ်ချင်းစီရောက်ကြည့်လိုက်တဲ့အခါမပါတော့ဟာဘာတငယ်ချင်းမသိဘူးနဲ့တူတယ်ဘာတငယ်ချင်းမသိဘူးနဲ့တူတယ်ဆိုပြီးတော့ဒါတွေးခြင်းနဲ့ရသော်ပြန်တပည့်ဆက်ကြတရားဟောနေတဲ့ရှင်ကုန်တင်ညာသတ္တဝါဖြစ်တော့ပြီးတဲ့အချိန်လောက်ဒီတရားဝဲကိုနာရအောင်လို့ဆိုပြီးတော့တကယ်ချင်းသွားခေါ်မယ်ဆိုပြီးတော့သူ့ချမ်းရံနတ်ဘလူတွေနဲ့ဆက်သွားတယ်။အဲသူတို့ဒီလိုသွားတော့မဟုတ်သူတို့ကလည်းစီးစီရမင်းရှိခုခေတ်တော့ကားနဲ့သွားကြတာပေါ့နော်။ကားကြီးနဲ့စီးသွား။အဲသူတို့ကတော့ဘာနဲ့သွားကြလို့ဆိုဖန်ဆင်းလိုက်တယ်သူတို့။ဆင်းကြီးတွေ၊မြင်းကြီးတွေကလုံးငက်ကြီးတွေကိုဖန်ဆင်းပြီးတော့အဲ့ဒါမျိုးစီးသွားကြတယ်။ဟိမဒတောင်ဘက်ကိုသူထွက်သွားတယ်။တကယ်ချင်းသွားခေါ်တော့ပေါ့။အဲ့တကယ်ချင်းလုပ်တဲ့ဟိမဒတောင်ကတောင်ဆုံးလက်ကြီးရတယ်။သူလည်းသူ့တောင်မှာပန်းနေတာအခါကိုပြင်ပြီးတော့ခိုင်းဒီလိုတစ်ခါမှမဟုတ်ဘူး။အဲ့ဒါမှလှလေ။ဒီအပပတွေကြီးရအောင်ငါတကယ်ချင်းသွားခေါ်မယ်ဆိုသူလည်းထွက်လာဒီအမေပဲတရားနာရတရားပွဲကထွက်လာပြီးတငယ်ချင်းသွားခေါ်ဟိုကလည်းပဲဖြစ်မတဲ့တောင်ရဲ့အမှားကိုပြပြန်လို့အဲ့ခံရင်လို့တငယ်ချင်းလာခေါ်ဘယ်မှာဆုံရတော့လို့ငါစကြူမျိုးရဲ့ပေါ်ကောင်းငင်ရမှာတော့ဆုံတယ်လို့ပြောတယ်အဲ့တော့လက်ထီကလည်းပဲသူသွားခြင်းနဲ့နေရာသွားလို့ရတယ်သူလည်းလမ်းကြောင်းရှိအခုလေးဉာဏ်လေးပြန်လဲဆိုတာလည်းလမ်းကြောင်းရှိတာပဲ။ကိုပြန်နေတဲ့နေရာပြန်လို့မရဘူး။နော်။ကားတွေကတော့ကားမှန်ရှိတဲ့နေရာမောင်းရတယ်။ယထာလည်းယထာမှန်ရှိတဲ့နေရာမောင်း။အဲ့တော့လက်တွေကလည်းသူတို့ကလမ်းကြောင်းတွေရှိ။အဲ့ဒါကြောင့်လို့လမ်းကြောင်းတော့ဆုံရတယ်။ဆုံတဲ့ခါမှာတဏ္ဍာရီကတော့ပြောတော့သူတငယ်ချင်းကိုပြောတယ်။ဟာဒီကလေးဟာဘာလို့လဲ15ရက်ကြီးလဲ။တငယ်ချင်းဒီဒီနေ့15ရက်ဒီကလေးညာအလုံးကိုထူးခြားတဲ့ညာကြီးတစ်ခုပါတဲ့။နတ်တိမ်ပြမာတွေနဲ့ကောင်းကင်ညာကြီးတစ်ခုလို့ပြည့်ပြီးတော့မြတ်စွာဘုရားဒီမဆက်ကြလာပြီးတော့နာကြတော့ဒီကမိညာလက်တည်းရခန္ဓာကိုယ်ဟာထွက်တဲ့အနတ်လေးလက်တည်းရကိုယ်ဟာထွက်တဲ့အလင်းရောင်လေးရသော်ပြားရဲ့ခန္ဓာကိုယ်ဟာထွက်တဲ့ရောင်ချီတော်လေးအဲ့ဒါတွေနဲ့ဒီကမိညာကြီးကဝုန်းဝုန်းဝေါ်ဝါနဲ့အလုံးမပတ်နေတယ်အမြဲတမ်းထွေးချတဲ့ညာကြီးတကယ်ချင်းလောကမှာဖျားပွက်နေပြီးတော့ဖူးရအောင်ဘုရားတော်ကလည်းသူကတကယ်ချင်းဘုန်းကြီးနှစ်ပါးအဲသူတို့တယောက်ထဲမှာသေမောတ္တနဲ့တောင်ဆောင်နဲ့ကြီးရပို့ပြီးတော့ပြညာထက်တယ်ပေါ့တာတာကြီးရတဲ့သူကပို့ပြညာထက်ပြညာထက်တဲ့အခါကျတော့သူကဖျားခုရအောင်လို့ပြောတော့မိပါအောင်မင်းပြောတာဖျားလို့ပြောဖျားဆိုတော့လောကမှာအလုံးပွင့်ခဲ့တဲ့အိမ်ပေါ့ဖျားဟုတ်ဖို့သူကလက်ခံသူပြောတာနဲ့လက်ခံလက်ခံတဲ့သူကဖျားဟုတ်ဖို့သူကမေးခွန်းပေါင်း စကုပ်မီးတယ်တကယ်ကြီးမင်းဖျားလို့ပြောတဲ့ပုဂ္ဂိုလ်ဟာနမတေသူမေးလိုက်တဲ့မိခင်ကကစ္စည်းမနောသူပဏိခိတောမင်းဖျားဆိုတဲ့ပုဂ္ဂိုလ်ဟာစိတ်ကတည်ငြိမ်မှုရှိရလားဒီချက်တစ်ခါမေးနော်ဖျားဆိုလို့ရှိရင်သူများရဲ့စိတ်ထားကောင်းစိတ်လုံရှားမှုမရှိပဲနဲ့စိတ်တည်ငြိမ်မှုရှိရလားဒီမေးခွန်းပြီးတော့ဟောတတကိရမောတော့ဓမ္မစစ်တရားနားလည်တဲ့ပုဂ္ဂိုလ်ပဲသူတော့တရားဥတရားမြတ်တော့သူမရဘူးမရခဲ့သေးဘူးအဲ့တော့မြတ်စွာဘုရားရဲ့အရင်တွေ့တွေတော့သူကအရင်တော့လည်းကတ္တဝဘုရားကွယ်တော့သူကယဉ်နှံဖြစ်ခဲ့တာဆိုတော့နားလည်တယ်ပေါ့ဒီမှာဖြစ်တယ်ဒီမေကုန်းကိုဟာစိတ်ဓာတ်အမှန်တရားတည်ငြိမ်ပါလေတည်ငြိမ်တယ်ဆိုတော့ဒုတိယမေကုန်းကသူချမ်းမေးတယ်တတဝရီပေါ်မှာစိတ်ထားပုံမှာရောတွင်ငြိမ်မှုရှိရလားဆိုတော့ဘုန်းကြီးတို့တွေကလူတွေအားလုံးပေါ်တတဝရီအားလုံးပေါ်မှာတွင်ငြိမ်တဲ့စိတ်မထားနိုင်ကြဘူးပေါ့ကိုချစ်ခင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်စိတ်ကတစ်မျိုးမုန်းတဲ့ပုဂ္ဂိုလ်ဆိုရင်စိတ်ကတစ်မျိုးဒီလိုထားတာဘူးဒီလိုရှိသေးလားအဲ့တော့တတဝရီပေါ်မှာတဏှီရဲထားနိုင်တာအမှန်တရားအရေးကြီးတယ်ပေါ့လက်ဆုံးပြရားကြတော့ကြည့်အလုံးပေါ်မှာတဏှီရဲထားနိုင်တယ်ဆိုတဲ့နေရာမှာဒါတော့ယဟုလပေါ်မှာထားတဲ့စိတ်နဲ့သူ့ရံလုံးနေတဲ့ဒေဝရပေါ်မှာထားတဲ့စိတ်တူတူပဲဒါတော့ယဟုလဖြစ်ပြီးတဲ့ကြောင့်မေတ္တာမပူဘူးမောင်စရာကောင်းတဲ့ဒီဝရကြီးပေါ်မှာမောင်ဒီမူမေတ္တာရော့ပြီးတော့မပေါ်ဘူးမြတ်စွာဘုရားဓာန်ုထားတော့ခွန်ကြီးစဉ်းစားကြည့်ပြီလေမြတ်စွာဘုရားဘာလို့ဓာန်ုထားနိုင်လာတော့တို့ဆိုရင်ထားနိုင်မှာမဟုတ်ဘူးမတူညီတဲ့တတ္တဝါတွေပေါ်မှာစိတ်ထားတူညီဖို့ဆိုတာမတက်ခဲဘူးဘာလို့ကြတော့စဉ်းစားမိတတဝါရီပေါ်မှာတို့မတူညီအောင်စိတ်ထားမတူအောင်တူအောင်မထားနိုင်ရလားဘာဖြစ်လို့လဲဆိုတော့တို့တွေရဲ့တဏ္ဍာမလောဘဆိုတဲ့အဆုံးအရှိဒေါသဆိုတဲ့အဆုံးရှိမြတ်စွာဘုရားကျတော့အဲ့လိုအဆုံးထွက်เสียလောဘဆိုတာမရှိဘူးဒေါသဆိုတာမရှိဘူးဟောမရှိသည့်အတွက်ကြောင့်လောဘမရှိသည့်အတွက်ကြောင့်ထိလိုက်တာဆိုတာမရှိဘူးဒေါသရှိမရှိသည့်အတွက်ကြောင့်မုန်းပြီးပြထိလိုက်တာဆိုတာမရှိဘူးလောကမှာလူတွေကစိတ်ထားမတူနိုင်တာတော့တော့မောဟဆိုရင်ဒီအကုသိုလ်တရားတွေကြောင့်ပဲအဲ့ဒါတွေကင်းစင်သွားတဲ့မြတ်စွာဘုရားရဲ့တတ္တဝါတွေအားလုံးကတဏှီတဲ့ထားနေပါအဲ့ဒါကိုတာတိခုံလို့ခေါ်တော့တတ္တဝါတွေပေါ်မှာမပြောင်းလဲတဲ့စိတ်ထားမပြောင်းလဲတဲ့စိတ်ထားဉာဏ်ကြီးပါပါတူညီတဲ့သဘောတရားတောင်ကြီးပေါ်မှာကြံ့ခိုင်တဲ့စိတ်ထားအဲ့ဒီလိုသစ္စာဘုရားမှာတာလိကုန်ရဲ့ပြည့်စုံဖះဆိုလို့ရှိရင်အဲ့ဒီလိုပြည့်စုံအောင်ပါဆိုဒီမဝတ္တမေးမင်းဖះဆိုတဲ့ပုဂ္ဂိုလ်ကတတ္တဝါတွေပေါ်မှာမပြောင်းလဲတဲ့စိတ်ထားရှိရလားဘဝဖြစ်တဲ့ရှိပါလေဘာလို့လဲလေကုန်နှစ်ခုထပ်မေးတယ်တော့ကစ္စည်းအခြေအနေချင်းစသင်္ကပတဝတိကတာလောကလူတွေကလူချင်းစရာအာရုံနဲ့တွေ့ရင်အတူအတွေးကတစ်မျိုးကိုယ်မလူချင်းနဲ့မုံကြီးစရာအာရုံနဲ့တွေ့ရင်အတွေးကတစ်မျိုးမတူညီတဲ့အတွေးတွေရှိတယ်အဲ့တော့အတွေးတွေကိုလူတွေကထိန်းချုပ်နိုင်သလားဆိုတော့ထိန်းချုပ်နိုင်ကောင်းတယ်နဲ့တွေးကိုကြိုက်ခါလေးနဲ့တွေးလို့ရှိရင်လောဘနဲ့တွေးကြ။ရတယ်နဲ့နှစ်သက်တဲ့သဘောကြဲလောဘနဲ့တွေး။မကြိုက်တာတွေးပြီးဆိုရင်မုန်းပြီးတဲ့အတွေးနဲ့တွေး။ဟောမြတ်စွာဘုရားကြတယ်။အတွေးတွေရဲ့ဆက်ဆောင်ရမပါဘူး။ကိုတွေးကျင်တာပဲတွေးလို့ရ။ဣဋ္ဌာယောပဲဖြစ်စေ၊အိဋ္ဌာယောပဲဖြစ်စေ တွေ့တော်မှုအပေါ်မှာသက်သာပြောပါမယ်သူတော်စင်နေဆိုတာအတွင်းပေါ်မှာချုပ်ကန်နိုင်ရမယ်လေဘုန်းကြီးတို့တွေကအတွင်းရဲ့နောက်လိုက်တာဖြစ်တယ်အတွင်းကိုကိုယ်ကချုပ်ကန်နိုင်ဆိုတော့မရှိဘူးပေါ့ဆင်းလာကြည့်တော့ဈာန်နာပုဂ္ဂိုလ်ကအတွင်းကိုချုပ်ကန်အမတန်လှပတဲ့အရာပေါ်မှာလည်းမလှမပအောင်လို့သူတွေးလို့ရအမတန်ရွံစရာကောင်းတဲ့အရာကိုလည်းပဲရွံစရာမကောင်းဘူးလို့တွေးလို့ရဇာနာပဲကြစိတ်နဲ့ပတ်သက်တာအတွေးနဲ့ပတ်သက်တာချုပ်ကန်တယ်ရှင်မကတော့ရည်ရဲ့ကိုယ်တွေးလေးကိုပြောတယ်ရှင်မကတော့မထင်ကြအဲ့ဒါမှဆင်းရဲတဲ့ပုဂ္ဂိုလ်ကိုချီးမြှောက်တဲ့အမှုတွေ။သူကဆင်းရဲပြီဆိုတဲ့ပုဂ္ဂိုလ်စီမှာအလှခံဆွနေပဲရက်။ရှမကတ္တဆိုတာတာဝန်တော်ဘူးတော့တကယ်တထင်းကြီးအစင်တန်းအတော်မြင့်တဲ့ပုဂ္ဂိုလ်။သိချမ်းသာတဲ့ပုဂ္ဂိုလ်ကြီး။အဲ့ဒီသိချမ်းသာတဲ့ပုဂ္ဂိုလ်ကြီးကသင်္ကန်းဝတ်လာတဲ့အခါသင်္ကန်းဘာလို့သင်္ကန်းပဲဝတ်တယ်သူက။အကောင်းပဲတော့မှမဟုတ်ဘူးပတ္တိပုသင်္ကန်းဆိုတာလူတွေကိုပတ်ပြီးပြစ်ထားတယ်သူတော်ကမလို့ကြလို့ပြစ်ထားတဲ့အဝတ်တွေကိုဆတ်ချုပ်တယ်ပတ္တိပုသင်္ကန်းခုခေတ်တော့ဆိုင်ရောက်ဝယ်ပြီးတော့ပတ္တိပုပြစ်ထားမှာမဟုတ်ဘူးအဲ့ဒီသင်္ကန်းမျိုးကိုတတလုံးဝယ်ရုံဆောကပြိမစာအဲ့ဒီရှင်မကတော့တစ်ခါတော့ဒီတော့ဆောဘကထားပြီးတော့ကဲဘယ်သူစီဆောခံရမလဲလို့ဖြေလိုက်တယ်နာမည်မှာကုဋ္ဌယောဂတဲ့တယောက်ကသူများအိမ်ကသမင်းကျန်နှင်းကျန်လေးပေးလိုက်တာရောစရာကောင်းတဲ့သူ့ခွက်ထဲမှာထည့်ပြီးတော့ငြိရီရှိရီစားနေတာမြင်တယ်ရှင်မကတော့ယေကုလောင်းမြင်တာသတိရီတကြွယ်ရီပြည့်မိကြီးမင်းသားတွေကလည်းရှင်မကတော့ယေကုလူဖို့အစနဲ့သို့တော့အဲ့အိမ်ကြီးပဲအိမ်မှမတော်လမ်းမေးမှာသမင်းထိုင်စားနေတဲ့ခေါက်လာကဒုက္ခရောက်နေတယ်ဆင်းရဲရှာတဲ့ကုဋ္ဌယောဂတဲ့ဒီစီသွားဆုံးရတယ်ကြည့်အဲ့လိုရလိုက်တဲ့အခါကျတော့ဘုရားကစားနေပြီရှင်မကတော့ဆုံးလာရတဲ့အခါကျတော့ဥပဒရာတရားတော့အရှိလားသူစားတဲ့စားသမင်းတွေရနေပြီးတော့တဏ္ဍာပြဏ္ဏလေးကိုချမ်းခဲပြီးတော့ရှင်မကတော့သဘေထဲကိုထည့်ပြီးတော့ပေးလိုက်ပေးလိုက်တဲ့အခါကျတော့ဒီနှစ်ချောင်းလေးတစ်ချောင်းမှာပြတ်ကြပါရှင်မကပ္ပသမိုင်းထဲမှာပြတ်ပါတော့နော်အဲ့လိုပြတ်ပါသွားတာရှင်မကပ္ပကအဲ့ဒီလက်ချောင်းလေးဒီတိုင်းနဲ့ဈေးနာဖယ်ထားလို့ဆုံးဖို့ပေးတယ်အဲ့ဆုံးကဲပြိဿစားနိုင်မှာမလားအဲ့ဆုံးသူခေါင်းတွေတွေကတွေးတာဒါအမှုရဲ့လက်ပြတ်ကြီးလို့တွေးတာလေမင်းကြောက်ပြစ်လို့ရပါမရဆုံးနေတူတူမထားနိုင်ဘူးဘာလို့လဲဆိုတော့အတွေးကိုတော့မထိန်ချုပ်ဘူးဟောရှင်မကတ္တမကျတော့ဈာန်နာကြီးဆိုတော့သူကအတွေးကိုထိန်ချုပ်လိုက်တယ်ဆုံးနေပြောရတယ်ရဲ့လက်ပြတူတူပဲဓာတ်လို့ထားနိုင်စားတော့စားတော့တော့ဘုရားကြုံကြုံနေပါတော့အဲ့လိုအတွေးကိုထိန်းချုပ်နိုင်တယ်တကယ်ပူရောစင်နေကြတော့အတွေးကိုထိန်းချုပ်နိုင်တယ်တဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့မေးတာဒီမောဒတောင်းတော့နိုင်ကြည့်ရမင်းဖျားဆိုတဲ့ပုဂ္ဂိုလ်ဟာအတွေးတွေကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်နိုင်လားလို့ဒီဟောဖြေထိန်းချုပ်နိုင်ပါလေတဲ့အဲ့ဒီဘက်ကလည်းထိန်းချုပ်နိုင်တာသူသိရတယ်နောက်ချိန်နဲ့ဆက်ကောင်းဘုရားဆိုတဲ့ပုဂ္ဂိုလ်ရဲ့အင်္ဂါရတဲ့ယသောဘုရားကိုဘုန်းကြီးတို့အာလုံတိကြတာအရဟံတို့သမ္မာသမ္ဗုဒ္ဓတို့ဝိဇ္ဇာသရဏသမ္မနောတို့နော်အဲ့ဒါတွေနဲ့ကြည်ညိုနေအခုဟိမဝဒကဘုရားရဲ့အကြီးအသေးတွေကိုစစ်မေးနေတဲ့အခါဒါတွေနဲ့မေးနံပါတ်၁စိတ်ထားတည်ငြိမ်မှုရှိရနံပါတ်၂တတဝရအလုံးပေါ်မှာတူညီအောင်စိတ်ထားနိုင်နံပါတ်၃အတွေးတွေကိုထိန်းချုပ်နိုင်လားအဲ့ဒါမလုပ်နိုင်ဘုရားမဟုတ်ဘူးပေါ့ဒီလိုဆိုလို့အဲ့တော့ဘုရား ဖြေလိုက်တဲ့အခါကျသူဆက်မေးတယ်လူတွေမြင်လို့ရတဲ့ဟာနဲ့ဆက်မေးတယ်ဆိုအဲ့ဒီဘုရားဆိုတဲ့ပုဂ္ဂိုလ်ဟာသူများမပေးတာကိုယူတဲ့ပုဂ္ဂိုလ်မဟုတ်တာမှန်ရင်လားလောကမှာဉာဏ်ရှိသူတော်ကောင်းလို့ခေါ်ရပေမဲ့ချက်တန်းစားလို့ဆိုရပေမဲ့သူချိုက်ထားတွေ့ရင်နှိုက်သွားတဲ့ပုဂ္ဂိုလ်ကအများကြီးပေးပေးမပေးပေးရအောင်ယူသွားတယ်အထူးသဖြင့်အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်ဗြဟ္မဏတွေကသူတို့စိတ်ထဲမှာဗာထဲလုံးတွေကဘာကြီးကိုဗြဟ္မဓမ္မကြီးကဖန်ဆင်းတယ်သူတို့ဟာဗြဟ္မရဲ့သားဗြဟ္မရဲ့သားဆိုတော့လောကကြီးကိုဗြဟ္မဖန်ဆင်းတာဆိုတော့ရှင်းပြပစ္စည်းတွေကဓာတ်ကိုခိပစ္စည်းဖြစ်ပစီသားတော့နိုင်ကျန်တဲ့လူတွေကအလကအချောင်လုံးနဲ့ကျန်တာလို့ယူဆတာဒါသူတို့ကျန်တာနဲ့အတွေ့ရအဲ့ဒါလို့ရှိတယ်เนาะအဲ့တော့အချောင်လုံးနဲ့ရတာဆိုပြီးတော့သူတို့ကြိုက်တာတွေ့လို့ရင်ပိပိမပိပိနိုင်ယူတော့တယ်အဲ့ဒီခက်ကအဲ့ဒါကြောင့်လို့တကယ်သူတော်ကောင်းဆိုတဲ့ပုံကိုယ်ကဒီလိုသူများမပေးတာလို့သူများပစ္စည်းကိုစွန့်ပြတာမျိုးမရှိရဘူးကော။သူများပိုင်ဆိုင်တယ်လို့သတ်မှတ်ထားတာကိုစိတ်ကြည့်တာမရှိရဘူး။နံပါတ်၄၄ကသူများပစ္စည်းကိုဇွတ်ပြီးမှန်လားဆိုတော့မမလည်းတော့မယူပါဘူး။နောက်တစ်ခုကနံပါတ်၅ပြီးကောင်းကပါလို့ဆိုရင်တတဝါရီပေါ်မှာသူကစောင့်စည်းရတာစောင့်စည်းတယ်ဆိုတာတတ်ဝါရီကိုညှင်းစေတာမလုပ်ဘူးတပ်ဖြတ်တာမလုပ်ဘူးတာယာရအောင်မလုပ်ဘူးဒုက္ခမသိဘူးတသိတတ်ဝါရီပေါ်မှာမေတ္တာတို့ကရုဏာတို့ဆိုတာတွေနဲ့ကိုယ့်ကိုယ်ကိုထိရင်လားလို့ထိမှာလေ6နံပါတ်မိဘကဘာပေးလို့ဆိုကိစ္စအာဟာပမတာအဲ့ဒီနေရာမှာစကားနှစ်ခုရှိပမာဒဆိုတာမင်းရဲ့အမိအချင်းမှာကင်းရလားလို့ဒီလိုမေးရပမာဒဆိုတဲ့စကားလုံးကအဲ့ဒီအသေးသေးကြနောက်မူဝဲတစ်ခုနဲ့ပြောတာကလောကမှာမျက်သုံးအချင်းချင်းနဲ့ပုံကိုယ်တွေမှန်သမျှအမျိုးသမီးတွေနဲ့ကင်းကင်းရှင်းရှင်းနေအဲ့ဒီမိကောင်ကိုလည်းမေးတယ်။ဒီတော့ရသမတိပဲကျင်းလေးရှင်းရှင်းနေတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတဲ့ဒီမိကောင်ကြီး။ဟောနံပါတ်ခေါင်းနဲ့ပတ်သက်တဲ့မိကောင်ကဘာမေးလို့ဆို။ကိစ္စသာနာဝိသတိ။သူကပဏ္ဏချင်းစင်တကူချင်းပြီးတော့သူစိတ်ကလေးကအာယုဘောမှာစူးစိုက်ပြီးတော့တိတိငြိမ်ငြိမ်နဲ့ဆောင်ရံကြောင်းနိုင်ဆောင်ရံကြောင်းလေဆိုတာအာရုံတစ်ခုရဲ့ပေါ်မှာစိတ်ကိုမြင့်မြတ်ထားနိုင်တာပြောအဲ့ဒီလိုဆောင်ရံကြောင်းပြီးတော့မြင့်မြတ်ထားပြီဆိုတဲ့အချိန်မှာခန္ဓာကိုယ်လည်းလှုပ်ရှားမှုမရှိဘူးနော်အကြာကြီးအာရုံထဲမှာစိတ်ကိုသွင်းထားပြီးတော့ချမ်းသာတာအကြာကြီးနေနိုင်တဲ့အနေထားဒီလိုဆုံးပါနော်စိတ်ကငြိမ်ပြီးတော့ဓမ္မလေးဆောင်အားရရမယ်ပြော။ဘာလို့မေးကုန်တခုကြာဘာမေးလို့ဆို။သူကလိမ်မပြောတတ်ဘူးလားလေ။ဒါလည်းမေး။ဘုရားဆိုတဲ့ပုဂ္ဂိုလ်ကလိမ်မပြောရအောင်။အဲ့တော့အဲ့ဒီပုဂ္ဂိုလ်ကမင်းတွေ့ခဲ့တဲ့တဝဆက်ကြာဘုရားဟောနေတယ်ဆိုတဲ့ခေါရကောလုံးမှာလိမ်မပြောတာမှန်ရလားလေဆိုတော့အာမပြောပါဘူးလေ။နောက်ဆက်မေးတာဒီလိမ်မပြောဘူးဆိုလို့ရှိရင်သူပြောတဲ့စကားတွေကိုကြည့်ပြီးတော့သူကသူများမကြိုက်တဲ့ရင်ချင်းမှုမရှိတဲ့နားမချမ်းသာတဲ့ရိုင်းပြတဲ့စကားမျိုးပြောတာလည်းမင်းတွေ့ခဲ့သလားဘာပဲတော့မှမပြောပါဘူးလေဘာနာမခုရတာတယောက်နဲ့တယောက်အဲ့ဒီဖယားဆိုတဲ့ပုဂ္ဂိုလ်ကရန်တိုက်ပေးတာညာရှိသလားလောကမှာတချို့လူတွေကလေကောင်းဆောင်လုပ်ချင်တဲ့အခါကျတော့ရန်တိုက်ပေးတာရှိမတက်မှသူကပုံလုပ်လို့ရတာကိုတော့ဒီလောကမှာမတက်ရင်ကိုကောင်းတာမဟုတ်တက်နေရင်သူ့အတွက်အန္တရာယ်ဖြစ်တော့ရန်တိုက်ပေးတာမျိုးတွေလုပ်တတ်တယ်အ ဲ့တော့ကျွန်တော်ကညာတိုက်ပေးတဲ့ပုံစံမျိုးညာဖြစ်မလားမဟုတ်ပါဘူးညာတိုက်မပေးတတ်ပါဘူးနောက်တစ်ခုမေးတယ်အပြောဆိုနဲ့ပတ်သက်ပြီးသူအကြောင်းကျိုးစီလို့ဘုမရှိတဲ့စကားတွေမပြောတဲ့စကားတွေအတိတ်ပဲမရှိတဲ့စကားတွေပြောတယ်လားမပြောဘူးလားဆိုတော့မပြောပါဘူးလေသူပြောတဲ့စကားတွေကအမတားမှပညာလာပါတော့အတိတ်ဉာဏ်ရှိရှိနဲ့ပြောတော့အဲ့ဒါလို့မေးဖို့နေပြီးတော့ဆက်မေးတာကသူကကံကပိုင်ရနေပုံမှာမမောတဲ့အနေထားမျိုးရောရှိလားမရှိဘူးသူစိတ်မှာရောကိလေသာတွေနဲ့စိတ်မှာခြိလင်ခြင်းမရှိတာရောကင်းရင်လားကိလေသာတွေကင်းပြီးတော့စိတ်မှာကိလေသာတွေရှိနေသည့်အတွက်စိတ်မှာယဉ်ကျူးနေတာလို့ရောကင်းရင်လားစိတ်ကြည်လင်မှုရောရှိရတာလို့ဆိုရှိပါမယ်။နောက်ပြီးတာသူကလုံးတင်တာနဲ့မလုံးတင်တာကိုခွဲခြားမသိပဲနဲ့မလုံးတင်တာကိုလုံးတင်တယ်လို့လုံးတင်တာကိုမလုံးတင်ဘူးလို့တွေးဝေမှုတွေရောသူ့မှာရှိသလားလို့မရှိပါဘူး။ခြေုံချလို့နဲ့တွေးဝေရင်တော့မောင်းရမယ်လေ။အဲ့ဒီလိုမှပြောရရှိလားဆိုတော့မရှိဘူး။ဒါဖြင့်ကိစ္စဓမ္မေသူစက္ကုမှာသူ့အမြင်ဟာတရားဝါနဲ့ပတ်သက်ပြီးတော့ပြည်ပြည်ဝဝမြင်တဲ့ပုဂ္ဂိုလ်ဟုတ်ကလားလို့လို့မေးတော့ဖြေတယ်ဟုတ်ပါတယ်သူကပြည်ပြည်ဝဝတရားဓမ္မမြင်တဲ့ပုဂ္ဂိုလ်ဖြစ်တယ်နောက်တစ်ခုဆက်ပြီးတော့ဉာဏ်ပြန်တယ်သူကထူးခြားချက်မြတ်တဲ့အသိဉာဏ်သုံးမျိုးနဲ့ပြည့်စုံလာဝိဇ္ဇာ၃ပါးလို့ခေါ်တယ်အာရုံကြည့်ကြတဲ့အချိန်ဝိဇ္ဇာ၃ပါးဆိုနော်ခုခေတ်ဝိဇ္ဇာတွေကတော့2မျိုးပေါ့ခုခေတ်ဝိဇ္ဇာမျိုးဟုတ်ဝိဇ္ဇာ၃ပါးဆိုတာတော့ဆိုအတိတ်ဘဝတွေကိုသိနိုင်ကိုယ့်ရဲ့အတိတ်ဘဝပဲဖြစ်ဖြစ်သူများရဲ့အတိတ်ဘဝပဲဖြစ်ဖြစ်ရှင်းရှင်းကြီးသိနိုင်တာပုဂ္ဂိုလ်၄ပါးသာနှုတ်တိဝိဇ္ဇာလို့ခေါ်အဲ့ဒီဝိဇ္ဇာမျိုးရှိတယ်ဒေဝစကုဆိုတာအဝေးကဟာပဲဖြစ်စေခြားပွေနေတဲ့အရာပဲဖြစ်စေဘယ်အရာပဲဖြစ်စေကြည့်ချင်လို့ရှိရင်မြင်နိုင်စွမ်းရှိတဲ့ဝိဇ္ဇာမျိုးအဲ့ဒါမျိုးရရှိတာနောက်တစ်ခုကကိလေသာအာတဝါတွေကုသဏ္ဍမှာမျက်စိကပဲဖြစ်ဖြစ်နားကပဲဖြစ်ဖြစ်နှာခေါင်းလျာကိုယ်ကပဲဖြစ်ဖြစ်စိတ်ထဲကပဲဖြစ်ဖြစ်ကိလေသာအာတဝါတွေစီးဝင်လာမှုမရှိဘူးကိလေသာစိတ်တွေကဘယ်ကမှမလာတော့ဘူးဆိုတာအာတဝခယဝိဇ္ဇာအလုံးကိလေသာအာဘောကိုကုန်ကင်းသွားတဲ့ဝိဇ္ဇာအဲ့ဒီဝိဇ္ဇာဉာဏ်တွေနဲ့ရောပြည့်စုံလားလို့ဒီဟာပြည့်စုံပါလေဒါဆိုလို့ရှိရင်သူ့ရဲ့ကိုချင်းတရားတွေကရောစင်ကြယ်မှုရှိရတာအကုန်မေးတယ်တော့ဝိဇ္ဇာဆရဏတမ္ပဏောမေးတယ်ကိုချင်းတရားတွေပြည့်စုံတယ်ပြည့်စုံပါလေဒါနဲ့သုဒ္ဓနာမှာအကုသိုလ်တွေစီးဝင်မှုတွေကလုံးဝကုန်ဆုံးသွားပလားခိတ္တခဏယတ္တနာမဟုတ်ဘူးလုံးဝကုန်ဆုံးသွားပြီဒါဖြင့်သူဟာအခုဘဝမှာနောက်ဆုံးဘဝဟုတ်ကဲ့လားသူ့ဘဝမှာနောက်ဘဝဆိုမရှိသေးဘူးအဲ့တော့ဘုရားဆိုတဲ့ပုဂ္ဂိုလ်မှာနောက်ဘဝမရှိရဘဝတစ်ခုပြီးတတ်သွားတာဆိုတော့ဘဝတဏ္ဍကုန်သွားတာပြောမြတ်စွာဘုရားကကြည့်ပြီအလောင်းတော်လေးဘုရားငွေခွာလာတဲ့အချိန်မှာပဲအလုံးဘုရင်ဖတ်မှုတဲ့ပုဂ္ဂိုလ်တွေသိလိမ့်မယ်ခန္ဓာလမ်းကပြီးတော့သူပြောတဲ့စကားကြည့်ပြီအယမန္တိပံဇာတိနတ္ထိတံဒီခုဏဘောဒီဘုရားနောက်ဆုံးဘုရားပဲတဲ့နောက်ထပ်ကမှဘုရားရှိတော့အဲ့ဒီတော့ကလည်းပြောလာတယ်ရဇဉ္ဇတရားမှလည်းပါတော်ပဲနတ္ထိတံဒီကုဏဘောအဲ့ဒါဟာဘုရားယန္တာဖြစ်မဲ့ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကြီးရဲ့အဓိကနောက်ဆုံးပိုင်းနိုင်တယ်ပေါ့နောက်ဘဝရှိနေသေးတယ်ဆိုရင်ကိလေသာရှိနေဥမှာပဲတဏှာရှိနေဥမှာပဲအဲ့ဒီပုဂ္ဂိုလ်မျိုးတွေကနောက်ဘဝဆိုရှင်လို့အခုလို့မေဖို့ပေါင်းတစ်ဆယ်နှစ်ခိုးချက်တယ်ဘုရားဆိုတဲ့ပုဂ္ဂိုလ်စိတ်မှန်မှုရှိမရှိသာသနာမျိုးကောင်းငယ်ရမှာမြင့်ကြလန်းကြလို့အ အဲ့ဒီအချိန်မှာညတကောမတန်ငယ်လေးမှာသူခုချိန်နဲ့ပြောမှာဆိုရင်ဆယ်နှစ်ဆက်တနာအချိန်ပေါ့ကောင်းမြတ်ကဖယောင်းနဲ့ပတ်သက်ပြီးတော့ပုဂ္ဂိုလ်အကြောင်းနဲ့ပတ်သက်ပြီးတော့မင်းရဆွေအမှန်တန်အစ်မြင့်နဲ့မိကောင်းနဲ့မေးအဲ့ဒါလေးမေးတာကိုလူသားတွေကအမတ်တမဲ့ဘယ်သူကကြားတော့ဆိုလို့ရှိရင်အဲ့ဒီဒါစိတ်ပြေမှနေတဲ့ကာလီဆိုတဲ့အမျိုးသမီးကသူကအဲ့မပြောသေးဘူးအဲ့မပြောသေးလို့နောက်သာဆောင်လေးထွက်ပြီးတော့အိန္ဒိယရဲ့နိုင်ငံရဲ့ထုံးစံဆိုရင်အဲ့ဒီချိန်လေးကနည်းနည်းပူသေးတာเนาะနောက်သာဆောင်ကတက်ပြီးတော့နေရင်ကနေပြီးတော့ကောင်းမြတ်ရံကစကားပြောတဲ့နေကြားတယ်ဆိုပြီးတော့စူးစိုက်ကြည့်လို့နားတော့ဖခင်ရဲ့ဂုဏ်ကျေးဇူးရင်ဒါဒီပြောနေတာသူစိတ်ထဲမှာကြီးညိုပြီးတော့ပီတိတွေဖြစ်လာနားထောင်ရင်နားထောင်ဘူးပီတိတွေဖြစ်လာပြီးတော့နောက်ကျတော့သူကတောက်တက်မှဖြစ်သွားဒီသူတို့ပြောဆိုဆွေးနွေးတဲ့တရားနာရင်ကနေတောက်တက်မှဖြစ်သွားဒါကြောင့်မလို့သူ့ကိုတောင်ကြတော့မြတ်စွာဘုရားကအနုတ္တဝပတ္တနာဖခင်ရဲ့အကြောင်းအစဉ်ကြားရုံနဲ့ကြီးညိုတဲ့နေရာမှာထူချားတဲ့ပုံစံမတတ်တဲ့လေဣတရက်ဒုက္ခနော်ဣတရက်ဆိုတာ outstanding ပေါ့အမှန်တမ်းထူချားတဲ့ပုံစံလို့ဆိုအဲ့ဒါနဲ့သူဆွေးနွေးပြီးတဲ့အခါမှာဖခင်ရဲ့ခေါင်းကြီးလေးကိုကြည့်ပြီးတော့ရှင်နာအားရရှင်နာအားရတော့ကဲတငယ်ချင်းဒီလိုဆိုလို့ရှိရင်ဘာကြောင့်သူရဲ့စိတ်ဓာတ်တွေကလည်းအမှန်တန်ကောင်းတယ်လုပ်ရတဲ့ကလည်းအမှန်တန်ကောင်းတယ်ပြောတဲ့စကားကလည်းအမှန်တန်ကောင်းတယ်အသိဉာဏ်နဲ့အကျင့်တရားနဲ့လည်းပြည့်စုံတတ်တော်မှုတို့မှာဘောဓမဘုရားကိုတောက်ထူးခြားဆုံးတငယ်ချင်းတယောက်အချာရနေနဲ့သွားကြတယ်ပြန်သွားတော့ညဆောင်ကြအဲ့ဒီချိန်တပည့်ဆက်တဲ့တရားဟောပြီးတော့တရားနေမှာပဋ္ဌာန်းလေးမျိုးပေါ့ထိုင်တော်မူတဲ့နေရာပဋ္ဌာန်းလေးတကားတန်းတော်ရဲ့အချိန်သူတို့ရောက်တော့အဲ့ဒီချိန်ရောက်သွားတဲ့အခါညဆောင်ကြကိုမေခွန်းပေးကြတယ်ဖာနဲ့ပတ်သက်ပြီးတော့လို့ဆိုသူမေ့တဲ့မေကောင်းကဘဝဆိုတာသိခြင်းတရားနဲ့မခဲတဲ့တတ္တဝတိအလုံးမှာသိမင်းရဲ့ကြော့ခွင်းနဲ့ဖန်ခွန်လာတဲ့ပုဂ္ဂိုလ်လေးကြည့်ဟာမစ္စပါအခေါ့တေချာစံသာကြည့်ဆိုရတဲ့တွေဟာကိုယ့်ကိုယ်ကိုယ်တော့လွတ်လပ်တဲ့လူထင်တယ်တို့တော့သိမင်းကကြော်ခွင်းနဲ့ဖန်ထားတဲ့လူကြီးကြီးပဲကောင်းဘူး။ဥပမာပါတဲ့လူဆိုလို့ရှိရင်ချက်တည်းကိုစားတော့ဆိုင်ပို့လို့ကျိုးနဲ့ဆုချထားတယ်။ဘာမှမထူးအာလမသိဆုံးပဲဆို။သိမင်းရဲ့ကြော်ခွင်းထဲမှာအာလမချီနှောင်မိထားကြ။အဲ့ဒီချီနှောင်မိထားတဲ့သိမင်းရဲ့ကြော်ခွင်းကိုဘလို့ဖြုတ်မလဲအခုတို့ဒုက္ခရောက်နေတဲ့အနေအထားကြီးကနေသိချင်းတရားတော့လွတ်အောင်ဘလို့လွတ်ချအောင်လဲဒီမဲကောင်ကိုမေးမယ်ညဆောင်ဘုရားကချင်းကပြီးတော့ညဆောင်ဘုရားတပည့်ဆက်ကြဟောလို့မထသေးတဲ့ပြင်မှာထိုင်းနေလို့ဒီမောက်တာကမေးတယ်ဘုရားသူမေးတဲ့မေးခွန်းလေးတွေကိုပါဠိလိုအရင်ပြောပြကိတ္တမေနောကောသမုပ္ပန္နောလောကလို့ဆိုတာလူတွေကိုလည်းရည်ညွှန်းတယ်သို့မဟုတ်တတ္တဝါတွေအားလုံးကိုလည်းရည်ညွှန်းတယ်တတ္တဝါတွေရဲ့ပတ်ဝန်းကျင်သဘာဝတွေကိုလည်းရည်ညွှန်းတယ်ပေါ့အဲ့တော့တတ္တဝါတွေကိုကြည့်ပြီးတော့ကဲပြောပြရသူမေးတဲ့မေးခွန်းကခိတ္တမေလောကောသမုပ္ပန္နော ဘာရှိရင်တတ္တဝါလေးဆိုတာရှိလာတယ်တတ္တဝါဆိုတာဘာရှိလို့ရှိနေရလဲလို့ဆိုနေကုန်နေတာနော်ဘာရင်းရှိနေလို့တတ္တဝါရှိရဆိုတော့ပရိစ္ဆေဘုရားမှာဆိုလို့ရှိရင်အဝိဇ္ဇာရှိလို့သင်္ခါရရှိတာသင်္ခါရရှိလို့ဝိညာဉ်ရှိတာနော်ဣမတမေတ္တိဣရန်ဟောတိလေဒီအကြောင်းတရားရှိနေဒီအကျိုးတရားရှိနေပါပဲလို့သူတို့ပြောတာဖြောင်းနိုင်မီလေးထွန်းထတာကြည့်ဖြောင်းနိုင်မီလေးမှာဘာရှိလို့ဒီမိတော့ကလေးရှိနေရတာတော့လို့တေချာစဉ်းစားကြည့်လိုက်လို့ရှင်ဖြောင်းစီလေးရှိတယ်မိစာလေးရှိဖြောင်းစီလေးနဲ့မိစာလေးရှိလို့ဒီမိတော့ကလေးကရှိနေရတာကဲဖြောင်းစီလည်းကုန်သွားပြီမိစာလေးလည်းကုန်သွားပြီဆိုရင်ဒီမိတော့လေးရှိနိုင်အောင်လားမရှိနိုင်ဘူးအဲ့ဒါကြောင့်မလို့တတ္တဝါတွေဆိုတာလောကကြီးကဘာရှိလို့ရှိနေတာတော့တဲ့သူမေးတဲ့မိကောဘာရှိလို့တတ္တဝါတွေဆိုတာရှိနေတာတော့နောက်တစ်ခုကဘာဒီပုံမှာတတ္တဝါတွေဟာခင်တွဲနေကြတာတော့နောက်အေကုန်တစ်ခုကဘာဒီကိုဆွမ်းလန်းပြီးတော့ဘယ်ဘယ်အရာတွေကြောင့်လောကကြီးကပြန်မဆင်းရဲနေကြရတယ်လို့သူမေးခွန်းနေတာအဲ့ဒါဆင်းမြင်တဲ့မေးခွန်းတွေမေးတာနော်သူကလည်းဘုရားတော်ကစာတပ်ပေးတဲ့ခေါင်းကြီးကြီးကိုအယောင်လို့လည်းမေးတတ်တာပေါ့တရားစီရင်တရားနာထားတဲ့ပုဂ္ဂိုလ်စာရင်းသင်ထားတဲ့ပုဂ္ဂိုလ်ဆိုမေးမေးတဲ့အခါမှာမြတ်စွာဘုရားရဲ့အဖြေကတစ်ခါတစ်ခါကျတော့ရှုတော်တစ်ခုအဖြေရတယ်နော်ရှုတော်တစ်ခုအဖြေထားတာဒီနေရာမှာရှုတော်တစ်ခုကနေဖြေလိုက်တယ်မြတ်စွာဘုရားသတ္တလောကောသမုပ္ပန္နောဒီ6မျိုးရှိနေတဲ့တ attva ဆိုတာရှိနေတာတ attva လို့ခေါ်နေရတာကဒီ6မျိုးပေါ်မှာဆွဲခေါ်ဒီ6မျိုးဆိုတာဘာလဲမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်စိတ်ရှိတယ်ဣစ္ဆတိကာရဏ6ပါးလို့ခေါ်။ဉာဏ်စိဏ္ဍာလျာကိုရှိတော့ဉာဏ်စိဏ္ဍာလျာကိုလည်းမှဘာတွေပေါ်လာတော့ဆိုအစင်းနဲ့အတန်နဲ့အနံ့နဲ့အရလာတဲ့အထီးတွေ့စိတ်နဲ့သိရတဲ့အာယုံနဲ့ဆိုဟောအာယုံဘာကြီးတယ်လား6ပါးလို့ခေါ်။ဒါကိုအာယရဏ7ပါးလို့ပြောနော်။အဲ့တော့စာတဲ့ဟာတွေကိုသွားမတွေ့နဲ့ကိုယ်ကိုစဉ်းစားကြည့်ပြောရတွေလူလုံးခေါ်နေတာဘာတွေရှိနေလို့တော့တမန်အဖြစ်ဆိုလို့ရှိရင်ကြောက်တုံးကြီးမှာရှိလားမျက်စိလို့နားလို့နှာခေါင်းလို့မရှိဘူးတော့လူတွေမှာဒါတွေရှိတယ်ဒါတွေရှိနေလို့မျက်စိနာနာလေယာကိုစိတ်ဆိုတာရှိတယ်မျက်စိနာနာလေယာကိုစိတ်ရှိသည့်အတွက်ကြောင့်မျက်စိမှာပေါ်လာတဲ့အဆင်းဆိုတာရှိတယ်နားကကြားတဲ့အတာဆိုတာရှိလာတယ်နှာခေါင်းကနမ်းရှူရတဲ့အနအမြာကသိရတဲ့အရာကခန္ဓာကိုယ်နဲ့ထိတွေ့လို့ရတဲ့ထိတွေ့စိတ်နဲ့သိရတဲ့အာရုံဆိုတာဒါ၄ရှိတာအဲ့ဒါတွေရှိနေလို့တတ္တလောကဆိုတဲ့ကြီးကရှိတာဟုတ်ဒါတွေမရှိဘူးဆိုလို့ရှိရင်ကျောက်တုံးကြီးကိုတတ္တဝါလို့ခေါ်လို့ရမရဘူးဒါမှကြည့်ပြီမြတ်စွာဘုရားပရိစ္ဆေသောဘာမှလည်းကြည့်ဝိညာဏပစ္စယနာမရူပနာမရူပပစ္စယတပါတဲ့အတိုင်းဒီအရဏ6ပါးရှိသည့်အတွက်ကြောင့်ပြမဟာရီနဲ့ဆက်သွယ်လိုက်တဲ့အခါတပ္ပရဏပစ္စယဖတ်တော်အပြင်မဲ့အာယုန်နေနဲ့ဆက်သွယ်ရလာတဲ့အခါဘာဖြစ်လာလဲဖတ်တာပစ္စယဝေဒနာအတွေ့အကြုံရပျော်စရာကောင်းတယ်ဆိုတဲ့အတွေ့အကြုံစိတ်ညစ်စရာကောင်းတယ်ဆိုတဲ့အတွေ့အကြုံမတူညီတဲ့အတွေ့အကြုံရဒါကဝေဒနာကောင်းတယ်ဆိုတဲ့အခါနောက်ထပ်လိုချင်တဲ့ဝေဒနာပစ္စယတဏှာလိုချင်ပြီဆိုရင်တဏှာလိုချင်တာမဟုတ်ဘူးစိတ်ထဲမှာစွဲနေတယ်မရရအောင်ကြိုးစားတာတဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဆိုပြီးတော့ဘောဝဆိုတာတစ်ခုဒီလိုရှိလာတာဟုတ်ပရိစ္ဆေဘုဘကပုံဖော်တာလည်းဓာပဲတူအခုမြတ်စွာဘုရားကလောကကြီးကဘာတွေရှိလို့ရှိနေရတာတုံးလို့မေးလိုက်တဲ့အခါအရဏ6ပါးနဲ့ဖြေလိုက်တာဒီ6ခုရှိနေလို့လောကကြီးကဖြစ်နေတာလို့တတ္တဝါတွေဆိုတာရှိနေတာဟောဒီ6ခုပေါ်မှာပဲတတ္တဝါတွေဟာတွေ့တာနေချာတ ွဲတားနေကြတယ်ဟိုအထင်အမြင်တွေဘယ်မှနေကြဆိုလိုတာကကြည့်ဘုန်းကြီးတို့စီပြီးတဏှာအမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဘာကိုတွဲတားတာလုံးလို့မေးလို့ရှိရင်မျက်စိကိုဘာလို့ဘယ်လိုထင်လဲဆိုလို့ရှိရင်ကြည့်မျက်စိကိုငါလို့ထင်တယ်ဒါဒိဋ္ဌိနဲ့မြင်တဲ့အမြင်တဏှာနဲ့မြင်တဲ့အခါကျတော့ငါမျက်လုံးလို့တောင်းပြမြန်တယ်။အဲ့ဒါကတဏှာနဲ့မြင်။စာလို့ပြောလို့ရှိရင်အတ္တမမပေါ့။အဟံနဲ့မမငါလို့ထင်တာကဒိဋ္ဌိအမြင်။ဟိုကနေတော့တောင်းမယုံနဲ့။အနတ္တလက္ခဏာသုံးပါ။အတ္တမမအေသောဟမတိ။ဒိဋ္ဌမမနေသောဟမတိ။နမိတော့အတ္တလို့ဒီအမြင်သုံးမျိုးရှုမြင်ဖို့သုံးမျိုးခေါ်တဲ့နေရာမှာတော့နေတ္တမမဆိုတာအတ္တမမဆိုတာတဏှာဆွဲအတ္တမမတတိဆိုတာမာနဆွဲအတ္တမိတ်အတ္တဆိုတာဒိဋ္ဌိဆွဲအဲ့ဒီမှာဒီလိုမှတ်ဒီကြတော့အဟံမမလို့ပြောတဲ့နေရာကြတော့အဟံလို့ပြောတာဒိဋ္ဌိမမလို့ပြောတာတဏှာဒီနေရာမှာတဏှာနဲ့ဒိဋ္ဌိနှစ်ခုကိုပဲပြောတယ်မာနမပြောဆိုတာကအတ္တနဲ့အတ္တနိယအဟံမမဆိုတဲ့စကားလုံးနဲ့အတ္တနဲ့အတ္တနိယဆိုတဲ့စကားလုံးအဓိပ္ပာယ်ကျင်းသွားတူတယ်။လောကလူတွေကဟောဒီမျက်စိနာနာလျာကိုစိတ်ဆိုတာကိုငါလို့သတ်မှတ်တယ်။ဒါကဒိဋ္ဌိအမြင်။ငါဟာလို့သတ်မှတ်တယ်။ဒါကတဏှာရဲ့အမြင်။အော်ကြည့်လိုက်ပဲဆိုရင်ဘယ်ပေါ်မှာလူတွေဟာတွေ့တာလားလို့ဘယ်ပေါ်မှာအထင်အမြင်တွေမှားနေတာလို့ဆိုဒီချက်ဘုံပေါ်မှာပဲထင်တာပဲ။ဒီချက်ဘုပေါ်မှာပဲထင်တယ်။ဒါကြောင့်မလို့မြတ်စွာဘုရားသတုကုပ္ပတိတန်ထဝလူတွေရဲ့တဏှာအမြင်တို့ဒိဋ္ဌိအမြင်တို့နဲ့ဆက်ဆက်ပြီးတော့ရှင်းဆက်နေတာဟောဟောဒီမျက်စိနန္ဒလျာကိုစိတ်ဆိုတဲ့အာရဏ6ပါးမှာပဲဒီလိုဖြေတာ။အနောက်ကဘာလို့အကြောင်းပြုပြီးတော့ဖြစ်တာလဲလို့ဆိုလို့ရှိရင်ဟုတ်ဒီ6မျိုးကိုပဲလူတွေဟာဆွဲလန်းပြီးတော့ဖြစ်ကြတယ်။အာရဏ6မျိုးပဲဆွဲလန်းဖြစ်တယ်။အဲ့ဒီအာရဏ6မျိုး6ပဲလူတွေဟာပြန်မှန်းစင်းရနေကြတယ်။ဟုတ်တယ်ပေါ့။တဏှာအဖြစ်ကြီးပဲဆိုလို့ရှိရင်ဒီမျက်စိရှိလို့ကြည့်စရာကြီးကြည့်ရတယ်လို့မျက်စိရှိလို့မမြင်ဘူးတာတွေမြင်ရတယ်ပြောစရာကြီးလို့ထင်ကောင်းဖြစ်မယ်။တို့တော့မျက်စိရှိလို့မျက်စိကျိန်းတာတော့မလားဘူးလားအေးမျက်စိရှိလို့မျက်စိပေါ်မှာစိုးရင်ရတာတို့ဟုတ်လားမျက်စိလေးမုန်းလာလို့စိုးရင်ရတာတို့မျက်စိလေးပြက်မှာစိုးရင်ရတာကြောက်ရမှုတွေမများဘူးလားအေးနားရှိသည့်အတွက်လည်းပဲစိုးရင်ပူပန်ရတယ်နှာခေါင်းရှိတဲ့အတွက်လည်းစိုးရင်ပူပန်ရတယ်လျှာရှိသည့်အတွက်လည်းစိုးရင်ပူပန်ရတယ်ခန္ဓာကိုယ်ရှိသည့်အတွက်လည်းဆွေရင်ပူပန်ရစိတ်ရှိလို့လည်းဆွေရင်ပူပန်။ဘာဖြစ်လို့လဲဆိုရင်ထာဝရဒီတိုင်းတည်မြဲနေတဲ့အရာမဟုတ်ဘူးတဲ့။ကြောင်းလဲပြီးတော့ပျက်စီးသွားမယ်။ပျက်စီးမှာတော့လူတိုင်းကြောက်တာဖြစ်တယ်ပေါ့။ဒါကြောင့်မလို့လောကကြီးကပြင်းမှန်းဆင်းရဲမှုရောက်နေတာဘယ်သူကြောင့်ရောက်တာလဲဆိုလို့ရှိရင်ဟောဒီအာရဏ6ပါးကြောင့်ရောက်နေတာ။သူတို့ဖယ်လိုက်လို့ရှိရင်ဘာမှရှိတော့တယ်မဟုတ်ဘူး။ဒီလိုဆိုတော့အဲ့ဒီမြတ်စွာဘုရားကအာရဏ6ပါးနဲ့သူ့ရဲ့မိန်းကလေးကိုဖြေလိုက်တော့သူကဘုန်းကြီးလူတွေကြီးပြီမဲ့လို့ဘုန်းကြီးဘွားလာတဲ့လူကြီးပြီမဲ့နတ်ကြီးပြီမဲ့သိပြီတော့သူဟောမရှင်းနဲ့သိတဲ့သဘောရှိဒါကြောင့်မို့လို့မြတ်စွာဘုရားကိုထပ်ပြီးတော့မေးပြန်တဲ့ကတမန္တံဥပဒါနံယထလောကဝိဟိညတိလောကလူသားတွေပြမစင်းရဲ့ရောက်နေတဲ့ဆွမ်းလန်းစရာဆိုတာဘာကိုပြောတာလဲခုနဘုရားဟောထားတဲ့အဲအာရဏ6ပါးမှာဆွမ်းလန်းစရာလို့ဒီလိုပြောထားတာလို့သူကဒီမင်းတို့ကထမေးတဲ့သဘောဖြစ်တယ်အဲ့ဒီမှာမြတ်စွာဘုရားဖြေလိုက်တာပင်စကာမဂုဏလောကီမနောစတ္ထပရိဒိတာလူတွေဆွမ်းလန်းတယ်ဆိုတာကြည့်အဲ့ဒီမျက်စိနာနာလျာကိုစိတ်ဆိုတာနေရှိပြီးအတွက်ကြောင့်မျက်စိနာနာလျာကိုစိတ်မှာထင်ထလာတဲ့အာရုံ6ပါးဆိုတာမရှိဘူးလား
အဲ့ဒီအာယုန်6ပါးမှာလူချင်းစရာအာယုန်တွေကိုကာမလို့ခေါ်တယ်။အဲ့ဒီလူချင်းစရာအာယုန်တွေဒီစိတ်ကိုနှောင်ဖွဲ့ထားလို့သူကခုနလို့ပြောတယ်။ခုနဆိုတာကာမဂုဏ်ဆိုတဲ့တကယ်လုံးကခုံရှိလို့ကာမဂုဏ်ခေါ်တာမဟုတ်ဘူး။အတိတ်ကကာမဆိုတာလူချင်းစရာအာယုန်။ခုနဆိုတာစိတ်ကိုနှောင်ဖွဲ့တဲ့တရား။အဲ့တော့အာယုန်နည်းနဲ့စိတ်ကလေးဟာကိုယ်လူချင်တာလေးတွေးထားလို့ရှိရင်လူဟာစိတ်ဟာအဲ့ဒီကမခွဲနိုင်မခွာရဖြစ်တယ်။ဒါနောက်ဘက်ခံရတယ်လို့ခေါ်တာလေမစွန့်နိုင်ဘူး။အတန်လေးလည်းမစွန့်နိုင်ဘူး။အနံ့လေးလည်းမစွန့်နိုင်ဘူး။အရသာလည်းမစွန့်နိုင်ဘူး။မစွန့်နိုင်လို့တချို့ဆိုလို့ရှိရင်လေဘယ်စားတော့ဆိုင်ကောင်းတယ်ဆိုတော့အဲ့ဒီကိုတွေးသွားစားနေကြတယ်ပဲ။မစွန့်နိုင်ဘူး။ဟုတ်ကဲ့။အထီးတွေးဆိုတော့မစွန့်နိုင်ဘူး။အဲ့တော့အဲ့ဒါလေးကဆွမ်းလန်းစရာတွေပဲပေါ့ဒါကြောင့်မို့မြတ်စွာဘုရားပင်စကာမကုဏကာမဂုဏ်၅ပါးကာမဂုဏ်၅ပါးဆိုတာမျက်စိထဲမှာပေါ်လာတဲ့နှစ်သက်စရာအဆင်းအာယုနားနဲ့ကြားရတဲ့နှစ်သက်စရာအသံအာယုနှာခေါင်းနဲ့နားရှိရတဲ့နှစ်သက်စရာအနတ်အာယုလျှာနဲ့လျှက်သိရှိရတဲ့အရသာအာယုနှစ်သက်စရာအရသာခန္ဓာကိုယ်နဲ့ထိတွေ့ရထိတွေ့အာယုဆိုတာစိတ်ကိုနှောက်ဖွဲ့ထားတော့ကြောင့်သူ့ကိုကာမလူချင်းစရာကောင်းတော့ကြောင့်ကာမစိတ်ကိုနှောက်ဖွဲ့ထားတဲ့လို့ခုနအဲဒီစကလုံးနှလုံးကိုပေါင်းဆက်ပြီးတော့ကာမခုနဗမာလိုမပြန်တော့ဘဲနဲ့ကာမကုန်လို့ပြောတာနော်အဲဒီကာမကုန်ဒီအပြင်မှာနောက်ထပ်ဘာလာတော့ဆိုစိတ်စိတ်ရှိလို့တွေးတယ်လေစိတ်ရှိလို့တွေးတာတွေးတဲ့အခါမှာအေးတချို့များကိုယ့်အကူတွေးပြီးတော့အတွေးနဲ့ပြုံးနေတဲ့လူတွေရောတွေ့ဘူးလားအတွေးနဲ့ပြုံးနေတဲ့လူရှိတယ်လို့အတွေးနဲ့မဲ့နေတဲ့လူလည်းရှိတာနော်အေးအဲ့လိုဒီအာယုန်တွေနဲ့ပတ်သက်လာပြီးတော့လူတွေဟာပြတ်တမ်းမှုတွေရှိလာကြတယ်လို့အဲ့ဒီမှာဥပါဒံလို့ဆိုတာဒါတွေနဲ့ပတ်သက်ပြီးတော့ပြတ်တမှုတွေမျက်စောလို့ပြောသူကဆက်မိလိုက်တာနေယာနာဘုဆတ်တော်ယူပြီးကထာဒုက္ခပါမို့ဆိုအဲ့ဒါတွေကနေပြီးတော့ဘယ်လိုလုံးအောင်ရှောင်လဲထပ်ပေါက်ဘယ်မှာလဲလောကမှာအဆောင်အဦကြီးကြီးတဲ့တစ်ခုလေးရောက်သွားလို့ရှင်ထပ်ပေါက်ဆိုတာရှာရနော်အဲ့ဒါကြီးကျယ်တဲ့အဆောင်အဦကြီးတွေလည်းရောက်တိုင်းထပ်ပေါက်ရှာတွေ့တတ်ဖို့ပေါ့ခုခဲ့ပါဆိုလို့ရှိရင်ပြည်စိတ်ကြီးအကြီးကြီးတွေမှာဆို exit ဆိုပြီးတော့ရေးထားရှိတယ်နော်ထပ်ပေါက်အဲ့ဒါတွေသံလျာကြီးထဲမှာမတမန်ကျဲတော့ခေါင်းကြီးတို့တွေထပ်ပေါက်ဆိုမတွေ့နိုင်ဘယ်ဆွဲရမှာမသိဆွဲစရာမရှိဘူး30ပုံမှာလက်သွားနေကြတာလေလူဘွားတည်သွားရင်နတ်ဖြစ်ခြင်းဖြစ်မယ်အဲတရားမှာအာထုလူဇန်လေးကနေရသွားရင်ဒီမှာဒီဖြစ်ခြင်းဖြစ်မယ်ပေါင်းထားတယ်လုံးလို့ရှိရင်ဟောမရေရောက်ချင်းရောက်သွားလိုက်တယ်တိရစ္ဆာန်ဖြစ်ခြင်းဖြစ်လိုက်တယ်ပြိတ္တာဖြစ်ခြင်းဖြစ်လိုက်တယ်ဒီထဲမှာလှည့်သွားတယ်ဘယ်မှလက်ချက်ပေါ့မရှိဘူးထပ်ပေါက်မတွေ့တယ်အဲ့တော့ထပ်ပေါက်ကိုပြောစမ်းပါတဲ့ဘယ်လိုထွက်လဲဆိုတော့ရသော်ကအစ္ဆသန္တံဝိရစိတ္တဝါအခုနပြောတဲ့ကာမဂုဏ်အာယုန်ဒီပေါ်မှာမင်းတွေ့တာတဲ့လူချင်းနဲ့ဆန္ဒကိုဖယ်လိုက်တယ်အဲ့ဒါထပ်ပေါက်ပဲကံကုန်အာယုံကိုဖယ်ခိုင်းတာမဟုတ်ဘူး။မြတ်စွာဘုရားကံကုန်အာယုံကသူ့အတူရှိတယ်။လောကမှာအလှပါနေသူ့အတူလှတာလှပါစေ။လှပါတဲ့ပုံမှာတွေ့တာတဲ့တဏှာဟောတာဖယ်ခိုင်းတာ။အဲတော့လူတွေကတရားခံလောက်ထားမှားတတ်တယ်။တချို့ကအေးတပ်မှုတွေကိုတန်ရစင်ဖြတ်မယ်။ပစ္စည်းဥစ္စာတွေတန်ရစင်ဖြတ်မယ်။တပ်မှုတွေဆော့ပစ္စည်းတွေဆော့အဲ့ဒါတန်ရစင်မှာမဟုတ်ဘူးသာသမီကတန်ရစင်မဟုတ်ဘူးပစ္စည်းကလည်းတန်ရစင်မဟုတ်ဘူးတန်ရစင်ဆိုတာဘာလဲဆိုရင်သာသမီပုံမှာတွေ့တဲ့တဏှာလေးကတန်ရစင်ပစ္စည်းပုံမှာတွေ့တာတဲ့တဏှာလေးကတန်ရစင်ဥပမာပဲကြည့်ဆာရွက်ကလေးနှစ်ရွက်တူတူထားဆာရွက်လေးနှစ်ရွက်တူတူထားဘယ်ခါကြည့်လိုက်ကြည့်လိုက်တစ်ခုနဲ့တစ်ခုကမကပ်ဘူးရှိပြီနော်ဆိုင်နေရတူတူနေပေမဲ့လို့ကတ်နေတာမဟုတ်ဘူး။ကဲအဲ့ဒီချိန်မှာကော်ကလေးနည်းနည်းထည့်လိုက်လို့ရှင်ဆိုင်နေရကတ်ပါ အဲ့တော့ဇာယနဲ့ရကထာကိုဇာယကကြောင့်ကိုကတ်တာလားဒီဇာယကြောင့်ကတ်တာလားလို့ဆိုရင်ဘယ်လိုဖြစ်ကောကြောင့်ကတ်တာကောမပါလို့ရှိရင်ဒီဇာယမျိုးရဲ့ ठी နေပြီမဲ့ကတ်ပါမလားမကတ်ဘူးအဲ့ဒါကြောင့်လို့ကောနဲ့အလားတန်တူတဲ့တဏ္ဍာအတွေ့အတာအဲ့ဒီအတွေ့ကိုသာဖြတ်ရမှာသာဝတိကိုဖြတ်ရမှာမဟုတ်ဘူးပစ္စည်းကိုဖြတ်ရမှာလည်းမဟုတ်ဘူးအတွေ့အတာဆိုတဲ့တဏ္ဍာကိုဖြတ်လိုက်ဒါကြောင့်ဘုရားမြတ်စွာဘုရားอิจฉาสันดานวิรสิตโตเอริตนะดิตฺเตตยกังโกอายุนิโกมาสันดะโหเปี่ยวลงเดเอริโหลเปี่ยวลงนะถั่วปอกเพเอวอทุกข์ปะมุสติเอราซะโลชิตันเตยะเรมาเมนเล่ปัดตวานิยะเดสิยะทุกข์ยิเมนลบปะไลเมจีผีโหผีไลผีพี่รอเมสสอบยะเสร็จมีเปียวรอดาโลกะยิเยถั่วปอกเพเดမပြောရတကယ်အမှန်တိုင်းပြောတာလေမပြောတဲ့အတိုင်းပဲလုပ်ရင်ဒုက္ခကြီးတဏှာတွေကဆက်ပေါက်မင်းတွေ့ရတယ်ဒီလိုဖြေလိုက်တယ်အဲ့လိုဖြေတာကိုဒီကထာလေးနားလဲရရောဒီအဖြေလဲကြားလိုက်ရရောဘုန်းကြီးဘုရားလာတဲ့ဒီတောင်တုံးနဲ့ကြီးနှစ်ဦးလုံးမှာသူတို့ရဲ့အချံရပြေးလက်900စီနဲ့အတူတူပါဓမ္မစကုတရားမျက်စိရတော်ကြတတကံဖြစ်သွားကြတယ်လို့ပြော။ဟောတပစ္စကြတရားဟောတဲ့ညမှာပဲဒီဖြစ်ဖြစ်တည်ဖြစ်လာ။တပစ္စကြတရားဟောတဲ့နေရာမှာပဲဒီမိဂုံးနဲ့မိတို့ဖြေလိုက်တာ။ဓမ္မစကုဆိုတာသူတို့မှာဖြစ်တယ်။ဖြစ်လာတဲ့အခါကျတော့တတကံဖြစ်သွားပြီ။တတကံဖြစ်သွားတဲ့အခါကျတော့တတကံဆိုတာဘဝအဆုံးသတ်အောင်မှာမဟုတ်သေးဘူး။အကန့်တတော်ရပါပြီသောတာပန်ပုဂ္ဂိုလ်ဖြစ်သွားလို့ရှိရင်တန်တရားတိုင်းမှာသူခုနှစ်ဘဝပဲရှိတော့ချစ်ခုမြောက်ဘဝဆိုမှာတော့ဒါကြောင့်မို့ PG 17တုတ်ထဲမှာလေယရဏတုတ်နတ်တိဘဝအထမမာရိယန္တိသောတာပန်ပုဂ္ဂိုလ်ရာချစ်ခုမြောက်ဘဝဘယ်တော့မှမရယူဘူးတဲ့ဆိုတော့ခုနှစ်ဘဝပဲသူလို့ရှိတယ်အဲ့တော့သူကတတ္တဗံဘဝတဲ့မကဘူးချက်ချင်းတဏှာကလွတ်မြောက်ဖို့တတ္တဗံဆိုလို့ရှိရင်ခုနကဘဝတော့တဏှာထဲမှာလဲအောင်ပါဘူးတဏှာထဲလဲနေဆိုကြတဲ့ကတဏှာရဲ့ဝဲဩကတိုက်မြုပ်တတ်တဲ့ဆူနာမီလိုင်းလုံးကြီးတွေနဲ့သူခံရအောင်ပါရှိနေသေးလို့ရှိရင်သို့တော့အပင်ကိုတော့မကြတော့ဘူးလူဘဝဒုက္ခတွေခံရအောင်မယ်နတ်ဘဝမှာကြုံတဲ့ဒုက္ခတွေခံရအောင်အဲ့တော့သူဆက်ပြီးတော့မေးတယ်အဲ့ဒီလွန်မှုပြီးတော့လာမဲ့ဩခတွေဖလိုက်လုံးကြီးတွေတန်တရားဆိုတဲ့အခုမြစ်ပင်လေကြီးကိုဘယ်လိုကူးဖြတ်နိုင်လဲသူမှအကန့်သက်ကလေးတော့တွေ့သွားပြီဆိုလိုတာကအကန့်သက်ကလေးတော့မြင်ရပြီတောတဘာဖြစ်တဲ့ဆိုတာကမ်းမမြင်ရသေးဘူးရေထဲကမတက်ရသေးဘူးဘဝထဲမှာရှိနေတော့မယ်လေအဲ့တော့ကံကိုသူတက်ဖို့ရတဲ့ဒီဩဃကြီးကိုဘာလို့ဘလို့ဖြတ်ကျော်လဲဘလို့ဖြတ်ကျော်လဲအမတန်လက်ဆိုင်တဲ့ဒီတန်လျာပင်လေကြီးဟာထောက်တည်ရမရဘူးအောက်လည်းပဲအမတန်လက်သည့်အတွက်ကြောင့်ခြေတော့ကထောက်လို့မရဘူးမြုပ်မသွားအောင်အပေါ်မှာဆွဲကင်ထားတယ်လည်းမရှိဘူးအဲ့ဒါလို့အောက်မှာလည်းထောက်လို့မရဘူးအပေါ်မှာလည်းဆွဲကင်တယ်မရှိဘူးဆိုတဲ့ဒီရေပြင်းကြီးကိုဖြတ်တဲ့အခါမြုပ်မသွားဘူးလို့လို့မေးဒီမေကောမေးတာနော်ဟုတ်တယ်လေခေါင်းကြီးတို့ပကတိရေထဲမှာသွားမယ်ဆိုလို့ရှိရင်ရေကအမတန်နဲ့တယ်အပေါ်လည်းဆွဲကင်ထားစရာမရှိဘူးဆိုဖြတ်မြုပ်တော့မှာပဲလေအဲ့လိုနဲ့တဲ့ထဲမှာတဲ့အောက်ခြေတော့ကလည်းထောက်လို့မမီဘူးတဲ့အပေါ်လည်းဆွဲကင်စရာမရှိဘူးအဲ့ဒီနဲ့တဲ့တန်ရာကြီးတဲ့ကိုမြုပ်မသွားအောင်လို့လို့မေးတယ်ရသဗံရှောက်နော်အဲ့ဒီမှာရသဗံနီးပေးတယ်တပ္ပတာသီလတံပံသောပညာဝသုတမဟိတုအစ္ဆတစိန္ဒီတတိမှာဩကံတရတိထုတ်တယ်အေးဖြတ်ကျော်ဖို့ခက်တဲ့ဟောဒီအရှိန်နဲ့စီးလာတဲ့ရေစီးကြောင်းကြီးရေတွေလွန်မိုးလာတဲ့မှတ်မဲ့တောင်ကြရေတွေနော်တောင်ကြရေတွေ
โอ้ยเดี๋ยวจะว่าจริงดิหน้าเก็บบนไหนใจใจขาดจะไฟนี่เนี่ยเต็มไปแล้วชัวร์เลยอยู่ดีล่องกันเลยหลังจากนั้นเลยกลมโยบากันเอ็ดเดลูกหามโยออกกันหรือเปล่าตอนนี้ยี่ดิลิ้งเส้นลายดิสุนออกกันเส้นนี้ดำขนาดนี้เลยเปล่าดูสุดาล็อกตาลีเลยเปล่าเนาะเอ็ดเดลู ชั่วโมงแค่เด็กชั่วชั่วโมงน้องยังไม่แค่เด็กที่ตั้งใจไว้ป้องกันจีบุแล้วก็ส่วนแล้วระหว่างเลยส่วนยศสามยาชีกันสามีละครตั้งแต่ตีละตามันเนาะไม่กูเช่นเดียร์เลยพิสูจน์ตัวเลยนั่นแปลว่ากูเช่นเดียร์ชีกันพอเจ้าลูกกูเช่นเดียร์กูชีกันใครหน้าเดือดสุดเฮ้ยไม่ได้ทำได้ไม่ใช่ กูเช่นเดียวเชี่ยขาดเลยลูกศิษย์เนี่ยลูกหาอภิเคนเนี่ยอภิเคนเนี่ยด้วยเจ้ากูเช่นเดียวเนี่ยปัจจัยหลังนี้รอสิ่งนั้นเราไม่ตามมาอย่างเช่นเจ้าไม่ใช่หรอไม่ใช่ที่ด้วยเจ้าวันตาเลยวันยาวยาเลยปีที่เช่นปีที่เช่นเดียวใช่ปัจจัยปัจจัยยิ่งยานาส่วนเช่นยิ่งยานาลูกศิษย์กูเส้นยิ่งยานาลูกศิษย์ทุกข์ ในโลกไทยเราแต่ดองแต่ดาวไปเช่นทุกข์เช่นไรมาเช่นเลยตมาธิสิ่งใดอย่างเยี่ยงชาสิ่งใดอย่างบางเช่นเลยจะชาบูดะยานาเดตนะเช่นมันอยู่ติดละแล้วการดูดีกันสิ่งมันใหญ่มุสุลุสิมันดีกว่าแค่แต่จะมุลุกูเช่นเดียร์จะคุกกองในฐานะเดียร์เนี่ยทุกอันนี้เป็นที่ออกเตยสองตัวหรือสองจะชาบูดะยานาเดตนะมันก็มีเนตสีที่ออกเตยสองตัวนั่นแต่จะมุลุกีลานี่เป็นสองตัวหรือเปล่าหรือเปล่า อาจารย์อาจารย์เบี้ยวไม่สุดยิ่งตีลามาเบี้ยวสมุสุยิ่งสิวันตาบุไม่เช่นไรวันตาบุไม่เช่นยิ่งพามาสาสุระไม่เช่นบุไม่เช่นยิ่งปีดีไม่เช่นบุปีดีไม่เช่นยิ่งปัตตาดีสุระยิ่งยามุไม่เช่นบุยิ่งยามุปัตตาดีไม่เช่นยิ่งตุขาสุระชั้นอะไรสิชั้นอะไรบุไม่เช่นบุสิชั้นอะไรบุไม่เช่นยิ่งตมารีสุระสิตีเนียงบุไม่ยามุตมารีมันไม่ยามุสุยิ่งยะทาวุระยานาดันนั้นไม่เช่นไรบุ ถ้าจะบอกว่าตีลาเป็นเจ้าของโลกนั่นก็คือจะเป็นเยาวะตุตมาฮิโดตมาฮิเดียเป็นอัตุอัตุตั้งเส้นยาสุเรเส้นยันยามาดามาเยจีเส้นยันยามาเตยเฮียยาเวจีบีอดีญันเนลวะอดีญันเนลวะมาเป็นเจ้าวะอดีญันเนสียเมตมาฮิดะ อายุประมาณสิบปีเองกูตมาริชยาสิบปีเลยค่ะพาลูกอมเลยสิอิสระสิบปีเด็ดอัตวิ่งกูเส้นได้หรือเปล่าพออยู่ได้เลยก็เนื้อเส้นเนี่ยกูกูยังสั่งเสียจีภาษาเส้นได้หรือเปล่าเปลี่ยนเป็นเส้นได้เนี่ยเพียงอาบาลูกอมเลยเปลี่ยนเป็นเส้นได้หรือเปล่าอันนี้ก็นี่ภาษาได้เนี่ยเปลี่ยนภาษาภาษาอ๋อ ทีนี้ดีโอโวเดนเนี่ยที่เราเป็นโวโวทีนี้ดีเล่าเล่าเดนเนี่ยที่เราเป็นเราเป็นอภิญญาเป็นเส้นได้ก็คงจะเชื่อเราอภิญญาอายุเป็นเส้นได้ก็คงกูเส้นได้เรื่องสัมผัสที่เป็นงาเสกดีฮะงาเสกเดียมันโนมาสุระพิจารณาเบคาพิจารณาเราพิจารณาเราใจจะดีพิจารณาเป็นการเตรียมมีเป็นเตรียมมี ภาษาเดียวมาโดนอะไรเช่นเดียวชื่อเรื่องชื่อดาราเป็นลูกความอยู่ในดวงดาวอะไรเช่นเดียวชื่อเปล่าที่ยอมจานอะไรโอ้กุศลเดียวมาโนว่าชื่อชื่อชื่อบุษตัวนั้นชื่อชื่อเดไม่ชื่อไม่ชื่อบุษละทารีกุศลกูเปลี่ยนวิโรเมนเดอร์เช็คเก่งขอนะบอกสิกุเปลี่ยนวิโรเช็คกันแล้วดูดีก็เช็คกันแล้วเดี๋ยวไปเช็คกันแล้วไม่ได้เก็บเช็คกันแล้วทั้งหมดเสียอยู่ตัวนี้เลยชื่อยอมกันชื่อชื่อเลยชื่อ สิ่งกูจีรันมาหูฟูเจ้ากูเป็นจีรันเนาะแล้วก็ดูดิมันจีรันเลยมันจีรันมาจีรันยันหนังเลยจีรันไหมสิ่งกูจีรันเลยกูว่ามันชิ่งกูสิ่งนี้เช่นเดียวกูตีรันชิ่งแต่จะมองยังสบายอิสระสิ่งดีเลยกูยังตัวเองกูตีออกแล้วบ้างอิสระตีออกแล้วที่เราเจอกูยังใส่เสื้อมาหาดิชินดีเลยสวดตีออกแล้วบ้างแล้ววันนี้ชีดละแล้ววันนี้ชีดละ โมฮารีมามานาลีเอตาลีมิสริยาลีสิ่งเหล่านี้จริงๆสิ่งเหล่านั้นเอ๋สิ่งที่ดีที่ว่าว่าเดียร์ดีฮะ ငါပိုင်တာတွေဟုတ်ကလားငါအာဟုတ်ကလားဒီတော်ဘာတရားတွေကမြဲတာတွေဟုတ်ကလားချမ်းသာတာတွေရောဟုတ်ကလားငါပိုင်တာတွေရောဟုတ်ကလားဆိုပြီးတော့ဣစ္ဆဒစိတ်တီဆိုတာဝိပဿနာခြင်းစဉ်တစ်ခုကိုခြင်းတယ်ဣစ္ဆဒစိတ်တီဘောကိုယ်ကိုသိအောင်လုပ်တာလေကမ္မထနိုင်နေဆိုတာကိုယ်ကိုသိအောင်လုပ်တာလေအဲ့ဒီဣစ္ဆဒစိတ်တီဆိုတဲ့ဝိပဿနာခြင်းစဉ်တစ်ခုကိုခြင်းမှာခြင်းတဲ့အခါမှာတတိအမြဲတမ်းမကင်းမကွာရှိရမယ်အဲ့ဒီလိုဆိုလို့ရှိရင်အောခံတရတိဒုက္ခဖြတ်ကျော်ဖို့အမြဲတမ်းခက်တဲ့ဒီလိုင်းကြီးတွေကိုဖြတ်ကျော်သွားနိုင်ပါလိမ့်မယ်ဟောဒါဖြင့်သီလကိုလုံအောင်လုပ်တမာရိယအောင်အာယုတစ်ခုနဲ့လေ့ကျင့်ပြီးတဲ့အခါကျတော့ကုခန္ဓာကိုယ်ရဲ့တဘာဝတွေကိုသိအောင်အသိဉာဏ်နဲ့ဆင်ញင်စဉ်းစားပြီးတော့အဲ့ဒီနည်းနဲ့ဖြတ်ကျော်အောင်မယ်လို့ဒီပြောတာနော်ရတာတခုပြီးတော့နေလိုက်မယ်ကိုတော့မဲ့လုပ်ငန်းကရှင်းရှင်းလေးရပြတ်တော့ပြန်ခေါ်လူတိုင်းလူတိုင်းနိဗ္ဗာန်တော့ရကြတယ်နိဗ္ဗာန်ရကြရင်ဘယ်လမ်းကသွားဒီလမ်းပဲရှိတခြားလမ်းသွားလို့မရောက်ဘူးခြားလမ်းသွားလို့မရောက်ဘူးအဲ့လိုဆိုလို့အဲ့လိုဖြတ်ကျော်ပြီးတော့သူမေးလာတဲ့မေးခွန်းကဒါလောက်နဲ့တဲ့တန်တရာကြီးထဲမှာအောင်လဲထောက်လို့မရဘူးအပေါ်လဲကင်ထားစရာမရှိဘူးမြုပ်မတော်အောင်ဘယ်လိုလုပ်ရမလဲဆိုတော့ရသော်ပြားပြောဟောတယ်မင်းကာမဂုဏ်နဲ့ပတ်သက်တဲ့နှစ်သက်စရာအာယုန်တွေပေါ်မှာအတွေးတွေကို၆လိုက်တယ်ဒေါကလူတွေကတွေးနေတာဒါလည်းပဲတွေးတယ်လေမျက်စိကမြင်ထားရင်နှစ်သက်စရာအာယုန်တို့ဒါလေးပဲတွေးတယ်နာကအတန်လေးနဲ့ဓာတိပဲတွေးတယ်နှာခေါင်းကအနံ့နဲ့တွေးတယ်ဒီလိုအားတွေကံကုန်အာယုန်တွေပဲတွေးတယ်အဲ့ဒီအတွေးတွေကိုမရှောင်နဲ့ရှောင်ပြီးတော့ခုနကအာယုန်တွေနဲ့စိတ်နဲ့ချီတွဲထားတဲ့အကျိုးတွေဖြုတ်ပြစ်နော်ခုနပြောတဲ့ဂလူးပေါ့ကော်ရီမရှိစေနဲ့ပေါ့နှုတ်ဆိုကတ်နေမှာအတန်ရစဉ်ဆိုတာတဏှာရင်တန်ရစဉ်မဟုတ်ဘူးအမုန်းတန်ရစဉ်လည်းရှိတယ်နော်မတည့်တဲ့လူဆိုခဏခဏတတိယအဲ့တော့ဘယ်တန်ရစဉ်မှာမထားနဲ့အကုန်တန်ရစဉ်တွေကိုအကုန်ဖြတ်နေအောင်ကြိုးစားပါကြိုးစားလိုက်လို့ရှိရင်ဘာတွေကိုကုံအောင်လုပ်ရမလဲလို့ဆိုရင်နန္ဒီဘဝပြိခေယအတွေ့အတာတွေအာယုန်တွေပေါ်မှာကျဉ်းနှက်နေတယ်နှစ်သက်နေတယ်တွေ့တာတယ်ဆိုတဲ့တဏှာကုန်သွားမယ်အဲ့ဒီတဏှာကုန်လို့ရှိရင်ဘဝဆိုတာလည်းကုန်သွားမယ်။အဲ့ဒီကုန်ဆုံးမှုနှစ်ခုရှိပြီဆိုမှဒါတော့အမတန်မှ net ဆိုင်တဲ့တန်လျာဆိုတဲ့ပင်လေကြီးထဲမှာမင်းမမြုပ်မှဖြစ်တယ်။အနုဘဆိုရင်မြုပ်အောင်မှပဲ။ဘယ်တော့မှကုန်သွားတာဟာစာလိုပြောရင်သဥပါတိသေတနိဗ္ဗာန်ကိုမျက်မှောက်ပြုတာ။ကိလေသာတွေကုန်သွားပြီ။သို့တော်ကိလေသာတွေနဲ့ကံနဲ့ကဖန်တီးထားတယ်ခန္ဓာတွေကကျန်နေတယ်ကျန်နေတော့ဒုက္ခဒုက္ခကျန်နေတယ်ပေါ့ကျန်တာဟာညှို့ပြထားတယ်ပေါ့ဟောနောက်ဆုံးမှာအကျိုးဆက်ဖြစ်တဲ့ခန္ဓာကမကျန်တော့ဘူးဆိုရင်အနုပါတိသေတာအဲ့တော့နိဗ္ဗာန်ကိုနှမျိုးခွဲဟောထားတာသဥပါတိသေတာနိဗ္ဗာန်နဲ့အနုပါတိသေတာနိဗ္ဗာန်ဥပါတိဆိုတာကံကိလေသာတွေရဲ့အကျိုးတရားအကျိုးခန္ဓာကိုဥပတိလို့ခေါ်တယ်။အဲ့ဒီဥပတိကျန်နေသေးလို့ရှိရင်ဥပတိသေတာကိုခေါ်တယ်။နော်ကျန်နေသေးတယ်။အဲ့ဒီကျန်နေသေးတဲ့အချိန်မှာရတဲ့နေမှာဆိုလိုတာကမြတ်စွာဘုရားဟာဘုရားဖြစ်သူရောက်လာတဲ့အခါမှာကိုရိုင်းမြရဲ့တဏ္ဍာမဖြစ်တဲ့လောဘဒေါသမောဟကိလေသာတွေကုန်သွားပြီ။သို့တော့အဲ့ဒီကိလေသာကြောင့်ဖြစ်လာတဲ့အကျိုးဆက်ဖြစ်တဲ့ခန္ဓာကြီးကိုကျန်နေဘူးလား။အဲ့ဒီအချိန်မှာကိရိတာသာကုန်နေတယ်အကျိုးဆက်ခန္ဓာဟာကျန်နေသေးတယ် remain ဖြစ်နေတယ်အဲ့ဒါကိုသဥပါဒိသေတာနိဗ္ဗာန်လို့ခေါ်ခန္ဓာကြီးကျန်နေသေးတယ်ကိရိတာတော့မရှိတော့ဘူးတတ္တ80ပြည့်လို့ပြိနိဗ္ဗာန်ဆံသွားတဲ့အခါကျခန္ဓာလည်းမရှိဘူးအဲ့ဒါကြတော့အနုပါဒိသေတာနိဗ္ဗာန်လို့ခေါ်ဟုတ်အဲ့ဒါလို့ဆိုလိုမယ်အဲ့တော့နန္ဒီဘဝပြိခိမနတ္တမှုတနာဆိုတာကုံဆုံးသွားရမယ်ဘဝဆိုတာကုံဆုံးသွားရမယ်အဲ့ဒါမှတဏှာဆိုတဲ့ပင်လယ်နဲ့ကြီးထဲမှာမင်းမမြုပ်မှဖြစ်တယ်တို့ရသော်ပြားကဒီတရားဟောလိုက်တဲ့အခါမိကုန်းနေဆုံးသက်သွားပြီးတော့ဉာဏ်အားရဖြစ်ပြီးဘယ်လိုပြောရမလဲ
ထိုးတဲ့တွေဟာဒီကနေ့လာကျိုးနှက်လိုက်တာနော်လာကျိုးနှက်လိုက်တာဒီတရားတွေနာရင်းနဲ့ပဲမိုးလင်းသွားပုံရတယ်အေးထိုးမိုးလင်းရတာလေကောင်းကောင်းမိုးလင်းရခြင်းပဲဒီကနေ့ညမအိပ်လိုက်ရပါမယ်လို့ထိုးကောင်းကောင်းလို့ထခြင်းပဲရသော်ဘုရားတရားတော်တွေကိုနာရလို့ထိုးတဲ့တွေဟာအဘဒါမကံကောင်းလာတယ်ဒါကြောင့်မို့ထိုးဟာတရွာကတရွာတောင်တစ်ခုကနေတောင်တစ်ခုမြတ်စွာဘုရားကိုရှိခိုးပြီးတော့ကောင်းမြတ်တဲ့တရားဓမ္မတွေကိုယုံကြည်လေးစားပြီးတော့တို့ဟာတသက်လုံးသွားလာကြမယ်လို့ဝမ်းမြောက်ဝမ်းသာအဲ့ဒီတောင်ဆောင်နတ်ကြီးနှစ်ဦးမှာမြတ်စွာဘုရားရှေ့မှာဂျင်နတ်အာရဆိုပြောဆိုရတယ်အဲ့ဒါဟေမဝတ္တတုတ်ပဲမြတ်စွာဘုရားဓမ္မစကြာညရဲ့အမတ်တရအထေသနာဆိုတာဟေမဝတ္တတုတ်ပဲပေါ့အဲ့ဒီဓမ္မစကြာညမှာဟောတဲ့တရားဒီတရားဓမ္မစကြာတရားပြီးရင်များသောအားဖြင့်ပြောကြတယ်အနတ္တလက္ခဏာသုတ်ခေါ်တဲ့လို့ပဲသိတယ်နော်ဓမ္မစကြာညမှာခေါ်တယ်ခေါ်ဒီဟေမဝတ္တသုတ်ရဲ့မေခေါ်နဲ့အဖြေတွေဟာဓမ္မစကြာတရားခေါ်တဲ့ညမှာခေါ်တယ်လို့မှတ်သားနိုင်ကြပြီးနေဟေမဝတ္တနတ်ကြီးတို့တတ္တဂိရနတ်ကြီးတို့ဓမ္မစကုရသွားသလိုတရားချက်ကသူတို့ရဲ့ပြိဿပေါင်းလို့ပါလေဓမ္မစကြာညအမှတ်တရဒေသနာကိုနိုင်မှတ်သားကြပြီးတဲ့အခါမှာတန်တရာဟုတ်ကလွံ့မြောက်ဖို့တန်တရာဆိုရဲမြေပင်လေကြီးတဲ့ကမှာဆုံးဆုံးနစ်မြုပ်မသွားအောင်တန်တရာဆိုရဲဝဲဩကကြီးကိုဘာလဲဖြတ်ကျော်မယ်နစ်မြုပ်မသွားအောင်ဘယ်လိုကျင့်ကြံနေထိုင်ကြရမယ်ဆိုတာတခုတည်းသောလမ်းဟာကိုကျင့်တရားကောင်းအောင်ထားတမာတိတရားကိုကျိုးစားအစ္ဆကစိန်တီလို့ဆိုရဲဝိပဿနာကျင့်စဉ်တစ်ခုကျင့်ခြင်းဖြစ်လာတယ်တန်တရာတဲ့ကလွံ့မြောက်နိုင်တယ်တန်တရာဆိုရဲပင်လည်းလက်ကြီးထဲမှာမြုပ်မသွားနိုင်ဘူးဆိုတာကိုစီကိုစီသဘောကျပြီးတော့ကြင့်ကြံကြုတ်ကုတ်နိုင်ကြပါစေကုန်သတည်း